Welcome to the Voice of America in Burmese.
သောရရှင်ပေါင်းကိုဗစ်ကပ်ဘင်းနဲ့အတူအခြားခြားသောဘေးအန္တရာယ်အမျိုးမျိုးကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ။ VOA American စံရဲ့2021ခုနှစ်ဖေဖော်ဝါရီလ23ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ32.3/40/48ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်ပါပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနဲ့ပတ်သက်ပြီးဖိတ်ဆို့ဒဏ်ခတ်အရေးယူမှုတွေလှုပ်လာနေပါပြီ။ဒါပေမဲ့အခြေခံပြည်သူတွေကိုမထိခိုက်စေဖို့လိုတယ်လို့လူ့အခွင့်အရေးလက်ထောက်မဟာမင်းကြီးကပြောကြားပါတယ်
။ The seizure of power by the Myanmar military earlier this month constitutes a profound setback for the country after a decade
of ဒီနေ့ပြည်ပချင်းတင်ပြရတဲ့သတင်းလွှမ်းမှာအပြည့်အစုံကိုနားဆင်ရဖို့ရှိပါတယ်။ဒီအကြောင်းနဲ့ဒုအခြားစိတ်ဝင်စားဖို့ရာထိတ်တန့်ရောက်သတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုအောင်မြတ်တို့တို့ပြောပြပေးပါအောင်ဗျာ
မနေ့တက္ကသိုလ်ကတင်ပါခဲ့တဲ့မြန်မာအရေးကိစ္စကုလသမဂ္ဂလူခွင့်ရေးကောင်စီအထူးစည်းဝေးကမြန်မာနိုင်ငံမှာအရသာအုပ်ချုပ်ရေးအ мян ဆုံးပြန်လည်တည်ဆောက်ပေးဖို့နဲ့ဒေါက်ဆန်းစုကြည်ကိုချက်ချင်းပြန်လည်ပေးဖို့တောင်းဆိုလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂအဖွဲ့ရုံးချုပ်မှကျင်းပခဲ့တဲ့အဲ့ဒီအစည်းအဝေးကမြန်မာနိုင်ငံအတွင်းဥပဒေမဲ့ဖမ်းဆီးထိန်းသိမ်းခံရသူအလုံးကိုချွင်းချက်မရှိအမြန်ဆုံးပြန်လည်ပေးဖို့နဲ့ရွေးကောက်ခံအစိုးရပြန်လည်ဖွဲ့စည်းပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုမဲ့မခွဲပဲအတည်ပြုချမှတ်လိုက်ပါတယ
် implications of the crisis in Myanmar as orally revised may be adopted without a vote it is so decided
ဆုံးဖြတ်ချက်ချမှတ်ကြောင်းကုလသမဂ္ဂလူခွင့်ရေးကောင်စီဥက္ကဋ္ဌနာဇက်ရှာရီမ်ခန်ကအတည်ပြုကြေညာလိုက်တာဖြစ်ပါတယ်။အဖွဲ့ဝင်48နိုင်ငံပါဝင်တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှကန့်ကွက်မဲမရှိဘဲချမှတ်လိုက်တဲ့အဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးကုလသမဂ္ဂဆင်မြက်မှမြန်မာနိုင်ငံကိုအစ်စ်တစိုက်ထောက်ခံခဲ့တဲ့တရုတ်နဲ့ရုရှားနိုင်ငံတို့ကဆုံးဖြတ်ချက်ထဲမပါဝင်ဘဲ dissociate လုပ်ခဲ့ပါတယ်။ဆုံးဖြတ်ချက်ကိုထောက်ခံခဲ့တဲ့ဗြိတိန်နိုင်ငံအမြဲတမ်းကိုယ်စားလှယ်ကတော့ကုလသမဂ္ဂလူခွင့်ရေးကောင်စီကမြန်မာပြည်သူလူထုနဲ့တားရဲရှိတယ်လို့ပြောပါတယ်။
We stand with the people of Myanmar who are exercising their democratic and human rights.
ဒီလိုဆိုတော့လူ့အခွင့်အရေးတွေကိုအကာအကွယ်ပေးဖို့ကျွန်တော်တို့မှတာဝန်ရှိတာကြောင့်ဒီမိုကရေစီနဲ့လူ့အခွင့်အရေးတွေကျင့်သုံးတောင်းဆိုနေတဲ့မြန်မာပြည်သူပြည်သားတွေနဲ့ကျွန်တော်တို့အတူရပ်တည်ပါတယ်လို့ဗြိတိန်သံမကြီးဂျူလီယာဘရိတ်ဝတ်ကပြောပါတယ်။ပုံမှန်သိကျင်းပါလိမ့်မရှိတဲ့အဲ့ဒီကုလသမဂ္ဂလူ့အခွင့်အရေးကောင်စီအထူးအစည်းအဝေးကိုတင်သွင်းတဲ့ဆုံးဖြတ်ချက်ကိုဗြိတိန်နဲ့ဥရောပသမဂ္ဂ EU တို့ကဥဆောင်တင်သွင်းခဲ့တာဖြစ်ပါတယ်။မူရင်းစာသားမှာကုလသမဂ္ဂကျွမ်းကျင်သူတွေကမြန်မာအခြေအနေကိုအနီးကဆောင်ကြည့်ဖို့နဲ့မြန်မာစစ်တပ်ကိုကန့်တတ်တားမြစ်နိုင်ဖို့အချက်တွေပါဝင်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအချက်တွေကိုဖြုတ်ချပေးပြီးမှတညီတညွတ်တည်းဆုံးဖြတ်နိုင်ခဲ့တာဖြစ်ပါတယ်။ကန့်ကွက်သူမရှိဘဲဆုံးဖြတ်ချက်ချအပြီးမှာတော့တရုတ်တမ္မတ်ကြီးချန်ရှူကဆုံးဖြတ်ချက်မူကြားတင်သွင်းသူတွေကိုကျေးဇူးတင်စကားပြောကြားပေးပေမဲ့တရုတ်နိုင်ငံအနေနဲ့ဒီဆုံးဖြတ်ချက်ထဲမပါဝင်ဘူးလို့ပြောပါတယ်။ရုရှား၊ဗင်နီဇွဲလား၊ဘိုလီးဗီးယားနဲ့ဖိလစ်ပိုင်နိုင်ငံတို့ကလည်းတရုတ်နိုင်ငံလိုပဲဆုံးဖြတ်ချက်တဲမပါဘဲ dissociate လုပ်ခဲ့ပါတယ်။အခုဆုံးဖြတ်ချက်အရလူခွေရေးကောင်စီအနေနဲ့တခါအရေးယူနိုင်တဲ့အခွင့်အာဏာမရှိပေမဲ့လို့မြန်မာနိုင်ငံအတွင်းအင်အားသုံးအကြမ်းဖက်မှုနဲ့လူခွေရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ဆိုရာကိုအတိအပြုထောက်ခံပြောဆိုနိုင်မှာဖြစ်ပါတယ်ခင်ဗျာ။ဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းယူပြီးကတည်းကနိုင်ငံရေးကောင်ဆောင်တွေတက်ကြွလှုပ်ရှားသူတွေရုပ်ကပွဲတာဝန်ရှိသူတွေကိုဖမ်းဆီးထားတဲ့မြန်မာစစ်တပ်ကအခုကအာဏာသိမ်းမှုကိုစတင်တဲ့ CDM လှုပ်ရှားမှုမှာပါဝင်သူတွေကိုအရှိန်မြှင့်ဖမ်းဆီးမှုတွေပြုလုပ်လာနေပါတယ်။မင်းညာကအမှောင်တူတဲ့ရန်ကုန်မြို့ကြီးပဏ္ဏရက်ကဖမ်းဆီးမှုတစ်ခုအကြောင်းကိုတော့အခုလိုကြားကြရပါတယ်။အဲည
ာဘက်ဆိုရင်အေကောင်းညာလည်းမအေးရဘူး။ခွေးရိုက်လိုက်ဆွဲရ။ဥမာရဲကောင်ဝိုင်းလာပြီ။ဆွဲသွားတဲ့သူကိုပြန်ပေးဖို့နောက်ပိုင်းသိရောဆရာဝန်တွေ CDM တဲ့ပါလို့တဲ့။ကိုပြန်ထုတ်ပေးဖို့တောင်းဆိုနေတာပါရဲကောင်ဒီမှရဲစကန်ဖြစ်မှာပါ
စီစီစင်ဂျာနယ်လစ်လို့ခေါ်ဆိုနိုင်တဲ့တာဝန်ပြည်သူတွေကသတင်းပေးဖို့တူကအပြားပြည်သူတီအောင်လူမှုမီဒီယာမှာအခုလိုဖြန့်ဝေထားတာဖြစ်ပါတယ်အာဏာသိမ်းမှုကိုဤမျိုးမျိုးနဲ့ဆန့်ကျင်ဆန္ဒပြနေသူတွေကိုအခုလိုညအမောင်ချေရောင်းမှဖမ်းဆီးထိန်းသိမ်းနေတာတွေကြောင့်ဒေသခံလူလူတွေအကြားဟန်တာကာကွယ်ပေးရတဲ့ဆိုတဲ့သတင်းတွေလည်းအများပြားထွက်ပေါ်လာနေပါတယ်။အဲဒီလိုညချိန်မတော်ဖမ်းဆီးမှုတွေအပေါ်တုတ်ပြန်နိုင်ရေးလမ်းအလိုက်ရက်ွက်အလိုက်ပြည်သူလူကြိုရေးဖွဲ့စည်းထားဖို့ကိုလည်း88မျိုးဆက်ကျောင်းသားကောင်းဆောင်တူဖြစ်တဲ့ကိုမင်းကိုနိုင်ပါဝင်တဲ့ 68မျိုးစင်ငင်းကြင်းတဲ့ပွင့်လင်းလူအဖွဲ့စည်းကလည်းပန်ကြားချက်ထုတ်ပြန်ထားတာရှိပါတယ်။အခုလိုညအချိန်မတော်ဖမ်းဆီးမှုတွေကြောင့်အများပြည်သူတွေကြားစိုးရိမ်ထိတ်လန့်မှုတွေနဲ့ကောလာဟလတွေပြန့်နှံ့နေတဲ့အကြားမင်းညကပဲရန်ကုန်မြို့တာဂီတာမြို့မှာမိလောင်မှုဖြစ်ပေါ်ခဲ့ပါတယ်ခင်ဗျ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာနဲ့ပတ်သက်လို့တရုတ်နိုင်ငံကတစုံတရာပြစ်တင်ရှုတ်ချခြင်းမရှိတာကိုကန့်ကွက်တဲ့ဆန္ဒပြသူတွေကမဏိတုံးကရန်ကုန်မြို့တရုတ်တန်ရုံရှိမှာစူဝေးဆန္ဒပြခဲ့ကြပါတယ်။ကျောင်းသားတွေနဲ့ပြည်တွင်းမှာရှိတဲ့နိုင်ငံခြားကျောင်းတွေကကျောင်းသားတွေပါဝင်တဲ့ဆန္ဒပြသူတော်တော်များများကအာဏာရှင်စနစ်အလုံးမရှိမြန်မာနိုင်ငံကိုကယ်တင်မှာအနာသိန်းတာကိုအကူအညီပေးနေတာတွေကိုရပ်ပါကျွန်တော်တို့ကောင်းဆောင်ကိုပြန်လုပ်ပေးပါဆားရဲစာတန်းတွေစိုက်ပုတ်တွေခိုင်ဆောင်ပြီးဆန္ဒဖော်ထုတ်ခဲ့ကြပါတယ်ဒါအပြင်ကုလသမဂ္ဂအပါအဝင်နိုင်ငံတကာစစ်မြစ်မှာမြန်မာအရေးဆွေးနွေးမှုတွေအထက်တရုတ်တို့ကအနာသိန်းစစ်တပ်ဘက်ကရက်တည်ပြီးအကာအကွယ်မပေးဖို့ကိုလည်းဆန္ဒပြသူတွေကတောင်းဆိုခဲ့ကြပါတယ်မကြသေးခင်တုန်းကပဲအနာသိန်းစစ်တပ်အတွက်နည်းပညာနဲ့ပစ္စည်းကိရိယာအကူအညီတွေပါပေးပို့နေတဲ့ဆိုတဲ့သတင်းတွေအင်တာနက်လူမှုကွန်ရက်စာမျက်နှာတွေပေါ်မှာပြန့်နှံ့နေတာကြောင့်လည်းတရုတ်နိုင်ငံပေါ်ဆန္ဒပြသူတွေကပိုပြီးအာရုံစိုက်လာကြပါတယ်။လက်တလုံးအနာသိယူထားတဲ့မြန်မာစစ်တပ်ကမနေ့တောက်ကြနေတုန်းကအချင်းသား 23,000 ကျော်ကိုလူငင်းချမ်းသာကွင်းနဲ့ပြန်လည်ပေးလိုက်ပါတယ်။တောင်ဆန်းစစ်ကြီးနဲ့ရွေးကောက်ကံကိုယ်စားလှယ်တွေကိုဖမ်းဆီးမှုတွေပြုလုပ်ခဲ့ပြီးစစ်တပ်အနာသိယူပြီးတဲ့နောက်တရင်ပတ်ထဲပြည်သူအများတနိုင်ငံလုံးတိုင်းတာနဲ့ဆန္ဒပြပွဲတွေဆင်နွှဲနေချိန်မှာအခုလိုအကျဉ်းသားတွေကိုပြန်လုပ်ပေးကြတာဖြစ်ပါတယ်။နိုဘလာရွေးကောက်ပွဲမှာမဲတမမှုတွေရှိခဲ့တဲ့ဆိုပြီးအာနာသိမ့်ခဲ့တဲ့ဖေဖော်ဝါရီလတရနေ့ကစလို့ဒေါက်ဆန်းစုကြည်နဲ့တခြား NLD ထိပ်တန်းကောင်းဆောင်တွေတက်ကြွလှူရှားသူတွေနဲ့ရွေးကောက်ပွဲတာဝန်ရှိသူတွေကိုဆက်လက်ဖမ်းဆီးထိန်းသိမ်းထားတယ်လို့ CDM လို့ခေါ်တဲ့အမှုနည်းနဲ့အာနာဖြစ်ဆိုင်ရေးလှူရှားမှုမှာပါဝင်သူတွေကိုနိုင်စင်ဖမ်းဆီးနေတဲ့တစ်ချိန်တည်းမှာပဲအခုလိုအကျဉ်းသားများပြားကိုလွှတ်ပေးလိုက်တာဖြစ်ပါတယ်။ဆက်တဲ့အာနာသိမ့်ပြီးတဲ့နောက်ပိုင်းအခုထိဖက်စီခံရရသူ260ကျော်ရှိနေပြီလို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPP ကပြောပါရယ်စစ်တပ်အာဏာသိမ်းတာကိုစန့်ကျင်ဆန္ဒပြနေတဲ့မြန်မာပြည်သူတွေနဲ့တသားတည်းရှိအောင်ဖော်ထုတ်ပြတာတဲ့အနေနဲ့ဒါစင်နဲ့ချီတဲ့ဖိလစ်ပိုင်လူမျိုးတွေကဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာတမုံတီးဆန္ဒပြခဲ့ကြပါရယ်စစ်တပ်အာဏာသိမ်းယူထားတာကိုချက်ချင်းအဆုံးသတ်ပေးဖို့နဲ့အယသအစရကိုအာဏာပြန်လွှဲပြောင်းပေးဖို့ကိုလည်းသူတို့ကတောင်းဆိုခဲ့ကြပါရယ်ဒီမှာပြည်သူတွေနဲ့တစ်စီးတစ်လုံးနဲ့ရှိတာကိုပြသဖို့ကျွန်တော်တို့ဒီနေရာကိုရောက်နေတာဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းထားတာအယက်သားကောင်းဆောင်နဲ့လူကောက်ခံတာဝန်ရှိသူတွေကိုဖမ်းဆီးချင်းသိမ်းထားတဲ့အပေါ်ကျွန်တော်တို့အားလုံးတညီတညွတ်တည်းရှုတ်ချပါတယ်စစ်တပ်အနေနဲ့စစ်တမ်းလျားကိုပြန်သွားတင်တယ်လို့ကျွန်တော်တို့တောင်းဆိုပါတယ်ဆန္ဒပြပွဲဦးဆောင်သူဂျိုရှူအာမာတာကပြောပါတယ်ဖိလစ်ပိုင်ပြည်သူတွေကိုရင်းကလည်း1986ခုနှစ်မှာလူထုဆန္ဒပြပွဲကြီးတွေနဲ့အဲ့ဒီအချိန်ကစစ်တပ်ကြောတော်နောက်ခံပေးတဲ့တပ်တော်ရှိအာဏာရှင်သမရဖာဒီနန်မာကော့စ်ကိုဖြုတ်ချခဲ့ဖြစ်ပူပါတယ်။အဲ့ဒီအချိန်တုန်းကဖိလစ်ပိုင်စစ်တပ်ကြီးကဖီဒယ်ရာမိုးစ်ကလူထုနဲ့ပူးပေါင်းခဲ့တဲ့အကြောင်းဖေဖော်ဝါရီလ22ရက်နေ့ကနေ25ရက်နေ့အတွင်းဖြစ်ပွားခဲ့တဲ့ People Power Revolution လို့ခေါ်တဲ့ပြည်သူ့စွမ်းအားတော်လှန်ရေးမှာဖိလစ်ပိုင်လူထုအောင်ပွဲမြင်းမြန်ဆန်ဆန်ရရှိခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။
အင်တာနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းလိုမီတာ24 kHz 12.13 ညဒိုင်းလိုမီတာ40 kHz 98.3 ညဒိုင်းလိုမီတာ51 kHz 5805နဲ့ဒိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ဖြိုးအမေရိကန်တန်ကစနေနေ့မနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ကျွန်တော်အောင်မြတ်သူပါဥရောပသမဂ္ဂကောင်းဆောင်တွေဟာအဖွဲ့ဝင်နိုင်ငံတွေကိုကိုဗစ်ဘေးကပြန်လည်လန်ထူထိုင်မှုအတွက်ထောက်ပံ့ငွေနဲ့အတူနဲ့ချင်းငွေဒေါ်လာ814ဘီလီယံကိုကူညီနိုင်မှုအတွက်တောက်ကြနေမှာလက်မှတ်ရေးထိုးပေးလိုက်ကြပါတယ်။ဒါဟာ EU ကမနစ်ကအတည်ပြုထားတဲ့ဒေါ်လာ98ဘီလီယံရဲ့အဓိကအစိတ်ပိုင်းတစ်ရပ်လည်းဖြစ်ပါတယ်။ဈေးကွက်တွေကနေရန်ပုံငွေတွေကိုချေးယူဖို့ EU ရဲ့အုပ်ချုပ်ရေးပိုင်းဖြစ်တဲ့ဥရောပကော်မရှင်ရဲ့ခွင့်ပြုချက်ကိုရရှိနိုင်မှုအတွက်အဖွဲ့ဝင်နိုင်ငံတွေကဒီစီမံချက်ကိုအတည်ပြုပေးရမှာလည်းဖြစ်ပါတယ်။EU ကော်မရှင်ဥက္ကဋ္ဌအဆလာဗွန်ဒါလီယန်ကလည်းအလင်းအမြန်အတည်ပြုပေးဖို့တိုက်တွန်းထားပြီးဒီနှစ်လပိုင်းလောက်မှာပြည်내တူတောင်ရေးချင်းငွေတွေကိုဥစွာရရှိနိုင်မယ်လို့လည်းမျှော်မှန်းထားပါတယ်။ဥရောပသမဂ္ဂ EU ရဲ့စီမင်းသမတ်ချက်တွေအရစီမံကိန်းဘတ်ဂျက်ငွေပမာဏရဲ့အနည်းဆုံး38ရာခိုင်နှုန်းကိုတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်သတ်မှတ်ထားပြီး20ရာခိုင်နှုန်းကိုတော့ Digital Transformation လို့ခေါ်တဲ့ဒိုင်းပြည်တွေရဲ့အနည်းပညာအခြေခံအဆောက်အအုံတွေကိုမြင့်တင်ရေးမှာအသုံးပြုဖို့သတ်မှတ်ထားပါတယ်။ ဒီနှစ်အတွက်သုံးနှစ်စာရမုံငွေရရှိမှာဖြစ်ပြီး EU အဖွဲ့ဝင်နိုင်ငံတွေအနေနဲ့စီမံချက်မူကြမ်းတွေကိုပေးပို့ထားပြီးဖြစ်တယ်လို့လည်းကော်မရှင်ကပြောပါတယ်ဆက်လက်ပြီးကော်မရှင်ဥက္ကဋ္ဌဘွန်ဒါလီယန်ကသတင်းတော်တွေကိုပြောကြားရမှာ EU အဖွဲ့ဝင်နိုင်ငံတွေရဲ့လူဦးရေ80ရာခိုင်နှုန်းကိုလာမယ့်စက်တင်ဘာ27မတိုင်မီကိုဗစ်ကာကွယ်ဆေးထိုးပေးနိုင်မယ်လို့ကော်မရှင်အနေနဲ့မျှော်လင့်ထားတယ်လို့ပြောသွားပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့24နှစ်အတွင်းကိုဗစ် -19 အခြေပြုလူနာ22ဦးထပ်တိုးပြီးသေဆုံးသူ4ဦးထပ်တိုးတဲ့အကြောင်းကျန်းမာရေးနဲ့အားစားဝန်ကြီးဌာနရဲ့တောက်ကြည်ည8နှစ်ထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်တက်ကွဲနမူနာစုစုပေါင်း1384ခုကိုစစ်ဆေးတဲ့အထက်ကအခုလိုနောက်ထပ်ရောဂါပိုးကူးစစ်ထားသူတွေကိုတွေ့ရှိရတာဖြစ်ပြီးမနေ့ကတည်းဆိုရင်စစ်ဆေးခဲ့တဲ့တက်ကွဲနမူနာပေါင်း2,400,000ကျော်ရှိသွားပြီဖြစ်ပါတယ်တည်ဆုံးသူအရေအတွက်က3,138ဦးရှိပြီးရောဂါပိုးကူးစက်သူပေါင်းကတော့3,400ကျော်ရှိသွားပါပြီ။မင်းညာကထုတ်ပြန်ချက်မှာဆေးရုံစင်ကွင်းရရှိသူအရေအတွက်3,600ဦးရှိတယ်လို့ဖော်ပြထားတာကြောင့်ဆေးရုံကစင်ကွင်းရရှိသူစုစုပေါင်း3,300နီးပါးရှိသွားပြီဖြစ်ပါတယ်။ဒုတိယအကြိမ်တရားစွဲဆိုခြင်းခံရတဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့ရှေ့နေကတော့အမှုကိုစတင်ကာကွယ်နေပါပြီ။သူတို့ဟာလူတည်ဆုံးမှုတွေရှိခဲ့တဲ့တွတ်တော်ဆောင်းအုံတွင်လူအုပ်စုနဲ့တိုက်ခိုက်ခဲ့မှုအတွက်အာနာမရှိတော့ဘူးဖြစ်တဲ့သမရဟောင်းမှာတာဝန်မရှိသလိုခြေကံဥပဒေနဲ့လည်းမကန့်ညီဘူးလို့ဇော်ရကတက်ဖို့မျှော်လင့်ထားကြပါတယ်။အချမ်းပတ်တက်ခိုက်မှုအတွင်းလူ9ယောက်သေဆုံးစေခဲ့တာဟာတရားမဝင်သလိုလက်ခံနိုင်ဘဲမရှိဘူးဆိုတဲ့ဒီမိုကရက်တွေရဲ့ပြောဆိုချက်ကိုအတိအမှတ်ပြုတယ်လို့လည်းထရမ့်ရဲ့ရှေ့နေတွေက Republican အထက်လွှတ်တော်အမတ်တွေကိုမြစ်တာရက်ခံထားပါတယ်။သို့ပေမဲ့လည်းသမရဟောင်းအနေနဲ့ပုံကန်ထားချောက်အောင်မျှောက်ပေးတာမျိုးလည်းမလုပ်ခဲ့ဘူးလို့ဆိုပါတယ်။အထက်လွှတ်တော်ရဲ့ရှေ့မောက်မှာအမှုကိုကြားနာဖို့အတွက်နှစ်ရက်နဲ့အထက်သတ်မှတ်ထားပေမဲ့တရက်တာလိုအပ်တယ်လို့ Trump ရဲ့ရှေ့နေကပြောပါတယ်။အခုတောက်ကြနေကြားနာစစ်ဆေးမှုအတွက်သမ္မတဟောင်းဒေါ်နယ် Trump ကလာရောက်ခြင်းမရှိပါဘူး။ဥရောပကော်မရှင်ရဲ့ပြင်းထန်တဲ့ပိတ်ဆို့မှုတွေကို Russia အနေနဲ့အစင်သင့်တုတ်ပြန်ဖို့လိုအပ်နေပြီလို့ပြောဆိုလိုက်ပါတယ်။ Russia တိုက်ခိုက်ကောင်းဆောင် Alexei Navalny ကိုဖမ်းဆီးထောင်ချခဲ့တဲ့အပေါ်မှာအခုလို EU ရဲ့ပိတ်ဆို့မှုတွေပေါ်ပေါက်လာတာလည်းဖြစ်ပါတယ်။ Russia ပြောရေးဆိုခွင့်ရှိသူ Dmitry Peskov ကတောက်ကြနေကသတင်းတောက်တွေကိုပြောဆိုလာမှာတော့တကယ်လို့တခြားနိုင်ငံတွေကပိတ်ဆို့အရေးယူမှုတွေဖြစ်လာခဲ့ရင်အခက်အခဲတွေကိုရင်ဆိုင်ဖို့လိုအပ်တဲ့ဘလို့အရေးကြီးတဲ့အခြေခံအဆောက်အုံပိုင်းကိုမဆိုရုရှားအနေနဲ့အစားထိုးနိုင်ဖို့ပြင်ဆင်ထားတယ်လို့ဆိုပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးဆာဂျေးလက်ဗရော့ကတောက်ကြနေအစောပိုင်းမှာမော်စကိုအနေနဲ့ EU 28နိုင်ငံနဲ့အဆက်အသွယ်တက်တောက်လာဖို့အသင့်မဲလို့ YouTube Channel ရဲ့တွေးဆမေးမြန်းခန်းတစ်ခုမှာပြောခဲ့ပါတယ်။လက်ဗရော့ကသူ့တိုင်းပြည်အနေနဲ့တံပြန်အရေးယူမှုတွေလှုပ်ဆောင်သွားမှာဖြစ်ပြီးကမ္ဘာအတိုင်းအဝန်းမှာအထူးကြံမဖြစ်ခြင်းပေမဲ့လည်းဒီအတွက်အစဉ်သင့်ဖြစ်ရမယ်လို့ဆိုပါတယ်ဒီလတဲ့အစောဆုံးအနေနဲ့ EU ရဲ့ဖြစ်ပေါ်လာနိုင်ပွဲရာရှိတဲ့ပိတ်ဆို့မှုတွေထဲမှာခီးသွားကန့်သက်တာမျိုးတွေနဲ့ရုရှားသမ္မတဗလာဒီမာပူတင်ရဲ့အပေါင်းပါတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာမျိုးတွေပါဝင်ပါတယ
်စနေနေ့မနေ့ကင်းဒေတန်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုအောင်မြတ်ကျူတို့ပြောပြခဲ့ကြတာပါအခုတော့မြန်မာနိုင်ငံမှာလက်တလောဖြစ်ပွားနေတာတွေနဲ့ပတ်သက်တဲ့ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်။အရင်ဦးဆုံးတော့မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုဖြစ်ပွားခဲ့တာနဲ့ပတ်သက်လို့ပိတ်ဆို့အရေးယူမှုတွေချမှတ်မယ်ဆိုရင်အောက်ခြေကလူထုကိုထိခိုက်တာမျိုးမဖြစ်စေမဲ့ပြစ်မှတ်ထားဒဏ်ခတ်အရေးယူမှုမျိုးဖြစ်တဲ့နယ်လို့ကုလသမဂ္ဂကတောက်ကြနေမှာတောကြလိုက်ပါတယ်။ဖေဖော်ဝါရီ12ရက်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပခဲ့တဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီအရေးပေါ်အစည်းအဝေးပွဲအကြောင်းကိုတော့ကိုဇော်ဝင်းခိုင်ကတင်ပြထားပါတယ
်။ဖေဖော်ဝါရီလ10ရက်နေ့ကအာဏာသိမ်းလိုက်တဲ့တပ်မတော်ခေါင်းဆောင်တွေကိုအမေရိကန်အစိုးရကတန်ခါအရေးယူမဲ့အစီအစဉ်တွေထုတ်ပြန်လိုက်ပြီးမှကုလသမဂ္ဂလက်ထောက်လူအခွင့်အရေးကော်မရှင်နာမင်းကြီးနဒါအယ်နာစီဖ်ကဂျနီဗာမြို့မှာကျင်းပနေတဲ့လူအခွင့်အရေးကောင်စီညီလာခံမှာအဲ့လိုပြောကြားလိုက်တာပါ။အာဏာသိမ်းစစ်ခေါင်းဆောင်တွေအပေါ်တန်ခါပိတ်ဆို့မှုတွေလှုပ်ဆောင်တာဟာတင့်တော်တဲ့လုပ်ရဖြစ်ပေမဲ့အများပြည်သူကိုထိခိုက်စေတာမျိုးမဖြစ်စေဘူးဆိုတာကိုလက်ထောက်လူအခွင့်အရေးမဟာမင်းကြီးနဒါအယ်နာရှိဖ်ကပြောပါတယ
် The seizure of power by the Myanmar military earlier this month constitutes a profound setback for the country
ဒီလအစောပိုင်းမြန်မာစစ်တပ်ရဲ့အာဏာသိမ်းမှုဟာနိုင်ငံအတွက်ဆယ်စုနှစ်တစ်ခုကြာဒီမိုကရေစီအသွင်ကူးပြောင်းရေးချိုးဖောက်မှုရလဒ်တွေကိုနောက်ပြန်ဆွဲလိုက်တဲ့ကြီးမားတဲ့ဆောက်ရုံမှုတစ်ခုပါနိုင်ငံတကာအတိုင်းအဝန်းကနေတန်ခတ်ပိတ်ဆို့မှုတွေချမှတ်တဲ့အခါမှာပြည်သူတွေရဲ့အခွင့်အရေးကိုချိုးဖောက်တဲ့လူပုဂ္ဂိုလ်တွေကိုသာအတိအကျပြစ်မှတ်ထားတဲ့ဒဏ်ခတ်မှုမျိုးဖြစ်စေချင်ပါတယ်။ဒီလိုမဖြစ်မှာကိုစိုးရိမ်ပါတယ်။အာဏာသိမ်းစစ်ကောင်ဆောင်တွေကိုပဲပြစ်မှတ်ထားဒဏ်ခတ်ရမှာပါ
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ကိစ္စကိုဆွေးနွေးဖို့အတွက်ဗြိတိန်နဲ့ EU ဥရောပသမဂ္ဂတို့ကလူခွင့်ရေးကောင်စီအရေးပေါ်စည်းအဝေးခေါ်ယူပြုလုပ်တဲ့ဂျနီဗာမြို့ကစည်းအဝေးမှာလက်ထောက်လူခွင့်ရေးမဟာမင်းကြီးကအဲ့ဒီလိုပြောကြားခဲ့တာဖြစ်ပါတယ်။လူခွင့်ရေးကောင်စီအရေးပေါ်စည်းအဝေးမှာထွက်ဆိုခဲ့တဲ့ ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးစုံစမ်းစစ်ဆေးရေးမှူးတောမ်အန်ဒူးကလည်းအခုချိန်ဟာမြန်မာပြည်အတွက်အင်မတန်ရေးကြီးတဲ့အခြေအနေကိုရောက်နေကြောင်းထပ်ဆိုခဲ့ပါတယ
် This is a moment of great peril for the people of Myanmar. It is a moment of truth for all of us.As the people of Myanmar demonstrate their remarkable
အခုချိန်ဟာမြန်မာပြည်သူတွေအတွက်ကြီးမားတဲ့ချင်းချောက်မှုအနေနဲ့ကြုံနေရတဲ့အချိန်ပါကျွန်တော်တို့အားလုံးအတွက်လည်းတိတ်ကိုအရေးကြီးတဲ့အချိန်ဖြစ်ပါတယ်အခုအချိန်မှာမြန်မာပြည်သူတွေကခိုင်မာတဲ့ဆုံးဖြတ်ချက်နဲ့ရဲစွမ်းတက်တီးတွေပြခဲ့ကြပြီဖြစ်သလိုကျွန်တော်တို့ကလည်းသူတို့နဲ့အတူသူတို့တိုက်ပွဲဝင်နေတဲ့စံတန်ဘိုးတွေကိုထောက်ခံအားပေးကြရအောင်ပါဒီစံတန်ဘိုးတွေဒီကနေ့မြန်မာနိုင်ငံမှာတင်းယူခံလာရတဲ့လူအခွင့်အရေးတွေဆိုတာဟာဒီအဖွဲ့ကြီးဖွဲ့စည်းထားရခြင်းရဲ့အဓိကအခြေခံအုတ်မြစ်ဖြစ်ပါတယ်
။ဂျနီဗာမြို့မှာရှိတဲ့ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်ဦးမြင့်သူကတော့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံအပေါ်အပြုသဘောဆောင်တဲ့တုံ့ပြန်မှုမျိုးလှုပ်ဆောင်ကြဖို့ဒီအရေးပေါ် CEO ဘက်မှာခြေပပြောကြားခဲ့ပါတယ်
။ Madam President, Myanmar is undergoing the complex, extremely complex challenges and delicate transition.We do not want
မြန်မာနိုင်ငံဟာကြီးမားတဲ့စိန်ခေါ်မှုတွေနဲ့အတူအင်မတန်တိမ်မွေးတဲ့ပြည်ဝင်ပြောင်းလဲမှုတွေကိုပေါ်ဆောင်နေတာဖြစ်ပါတယ်။နိုင်ငံအတွင်းအစပြုကစားဒီမိုကရေစီပြည်ဝင်ပြောင်းလဲမှုတွေကိုရက်တက်မသွားစေလိုပါဘူး။ဒါကြောင့်လက်ရှိမြန်မာနိုင်ငံရဲ့အခြေအနေမှန်ကိုနားလည်ပြီးအပြုသဘောဆောင်တဲ့ထိတွေ့ဆက်ဆံမှုတွေနဲ့နိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်သွားနိုင်ဖို့မျှော်လင့်ပါတယ
်။မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမေအောင်လိုင်အပါအဝင်ထိတ်တန့်တက်မတော်ကောင်ဆောင်တွေကိုတန်ခတ်အရေးယူမှုတွေလှုပ်ဆောင်မဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဖေဖော်ဝါရီလ10ရက်နေ့မှာအထူးမိန့်ခွန်းတရပြောကြားကြေညာခဲ့ပြီးအမေရိကန်မှာရှိတဲ့ဒေါ်လာ1ဘီလီယံတန်ဖိုးရှိတဲ့မြန်မာနိုင်ငံရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားမယ်လို့ပြောကြားခဲ့ပါတယ်။ဖေဖော်ဝါရီလ17ရက်နေ့မှာတော့မြန်မာနိုင်ငံစစ်အာဏာသိမ်းမှုအတွေ့ပြစ်မှတ်ထားအရေးယူမဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေစီးရင်ကိုအမေရိကန်ပြည်ထောင်စုဗန္ဓာရေးဌာနကသမ္မတရဲ့အုပ်ချုပ်ရေးအမိန့်နဲ့အညီထုတ်ပြန်လိုက်တာမှာမြန်မာနိုင်ငံကလူပုဂ္ဂိုလ်10ဦးနဲ့လုပ်ငန်းအဖွဲ့3ခုတို့ပါဝင်ပါတယ်။
ဂျနီဗာလူ့အခွင့်အရေးကောင်စီရဲ့မြမအရေးအထူးစီဝေဝဲအခြေအနေနားဆင်ခဲ့ရပြီးတစ်ဆက်တည်းမှာပဲစစ်အာဏာသိမ်းကောင်စီရဲ့မြန်မာနိုင်ငံတွင်းလက်တလောလုပ်ရက်တွေကလူ့အခွင့်အရေးအကြီးအကျယ်ချိုးဖောက်မှုဖြစ်တာကြောင့်စစ်ကောင်ဆောင်တွေနဲ့အပေါင်းပါတွေအပေါ်နိုင်ငံတကာရဲ့ပြင်းထန်တဲ့ထိရောက်တဲ့သိဆုမှုတွေချမှတ်တင်ပြီလို့လူ့အခွင့်အရေးအဖွဲ့တွေကတောင်းဆိုလိုက်ကြတဲ့အကြောင်းကိုတင်ပြခြင်းပါပဲဂျနီဗာမြို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှာတောက်ကြနေ့ကကျင်းပသွားတဲ့အထူးအစည်းအဝေးမှာအမေရိကန်ပြည်ထောင်စုဂျပန်နဲ့နိုင်ငံအတော်များများကတော့မြန်မာပြည်သူတွေရဲ့သဘောထားဆန္ဒကိုအတိအမှတ်ပြုဖို့နဲ့ညီညာစွာဆန္ဒပြနေသူတွေကိုနှိမ်နင်းနေတဲ့လို့ရက်အင်တာနက်တွေကိုကန့်သတ်ထိန်းချုပ်မှုစတာတွေဟာမြန်မာစစ်ကောင်စီကဒီမိုကရေစီလမ်းကြောင်းကနေသွေးဖယ်နေတဲ့လို့ရက်အဖြစ်ထောက်ပြသွားကြပါတယ်ဒီမိုကရေစီရေးအတွက်လွတ်လပ်ပြီးညီညာစွာဆန္ဒပြနေသူတွေကိုမြန်မာစစ်တပ်ကလိုက်လံဖမ်းဆီးအကြမ်းဖက်ဖြိုခွဲနေတဲ့လို့ရက်ဟာလူ့အခွင့်အရေးချိုးဖောက်မှုကြီးဖြစ်တာကြောင့်စစ်ကောင်စီဥက္ကဋ္ဌနဲ့အပေါင်းပါတွေအပေါ်ထိရောက်တဲ့နိုင်ငံတကာပိတ်ဆို့ဒဏ်ခတ်မှုတွေချမှတ်ဖို့အချိန်ရောက်ပြီလို့လန်ဒန်အခြေစိုက်လူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ဖြစ်တဲ့ Burma Campaign UK ရဲ့ဒါရိုက်တာ Mark Farmana ကပြောပါတယ
် But what we are looking at now is a different kind of sanctions because we've seen how in the last 10 years the military has built up its economic interests
မြန်မာစစ်တပ်ပေါ်အရင်လိုမဟုတ်ဘဲပိုပြီးထိရောက်တဲ့ဒဏ်ခတ်ပိတ်ဆို့မှုနည်းလမ်းတွေကိုကျွန်တော်တို့ရှာဖွေနေပါတယ်။ပြီးခဲ့တဲ့ဆယ်နှစ်အတွင်းစစ်တပ်အတန်းဝိုင်းဟာစီးပွားရေးလုပ်ငန်းကြီးတွေတည်ထောင်လာတာတွေ့ရမှာပါ။မိုင်းတဲလိုမြန်မာပြည်အရလိုစတဲ့လုပ်ငန်းကြီးတွေဖြစ်ပါတယ်။အဲဒီကရတဲ့ဝင်ငွေတွေနဲ့သူတို့လိုချင်တာဖြစ်ချင်တာတွေကိုလုပ်နေတာတွေ့နိုင်ပါတယ်။မြေအောင်လိုင်းနဲ့မိသားစုဟာလည်းအရင်ကိုချမ်းသာနေကြပါပြီ။ဒါတွေကိုကျွန်တော်တို့ပြင်မှတ်ထားပိတ်ဆို့ဖို့လိုပါတယ်။နောက်ပြီးမြန်မာစစ်တပ်ကအလိုချင်နေဆုံးအရာ၃ခုရှိပါတယ်။အာဏာ၊ငွေနဲ့လက်နက်ဖြစ်ပါတယ်။အဲ့ဒီလိုအပ်ချက်တွေသူတို့လက်ထဲမရောက်အောင်ကျွန်တော်တို့လုပ်ရပါမယ်။ဒါကြောင့်မို့သူတို့စီငွေဝင်နိုင်မဲ့နီလန်းတွေကိုပိတ်ဆို့ရမှာဖြစ်ပြီးလက်နဲ့ရနိုင်မဲ့လမ်းကြောင်းကိုလည်းပိတ်ဆို့ရမှာဖြစ်ပါတယ်။အဲ့ဒီနောက်မှာသူ့ကိုအာဏာကနေဖယ်ရှားဖို့လိုပါတယ်
။ဒီလိုလှုပ်ဆောင်ဖို့အမေရိကန်ပြည်ထောင်စုကသာမကအခြားနိုင်ငံတွေကပါမြန်မာစစ်တပ်နဲ့အပေါင်းပါတွေကိုဟိုအရင်နဲ့မတူပဲပြင်းထန်ထိရောက်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်နိုင်ဖို့နီလန်းရှာနေကြတယ်လို့ Burma Campaign UK ကပြောပါတယ်။ဒီတော့တွင်မြန်မာနိုင်ငံမှာအင်တာနက်ဆိုင်ဘာလုံခြုံရေးဥပဒေကြမ်းတရပြဋ္ဌာန်းမှုစစ်ကောင်စီကကြိုးပမ်းလာတာဟာမြန်မာပြည်သူတွေရဲ့ကိုယ်ရေးကိုယ်တာနဲ့ကိုယ်ပိုင်လွတ်လပ်ခွင့်တွေကိုထိန်းချုပ်ချိုးဖောက်ဖို့ဖြစ်တယ်လို့ HRW ကလူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကလည်းဝေဖန်လိုက်ပါတယ်။ဆိုင်ဘာဥပဒေကြမ်းရေးဆွဲအတည်ပြုမဲ့ကိစ္စကိုပြန်လည်ရုပ်သိမ်းဖို့သူတို့အဖွဲ့ကတောင်းဆိုကြောင်း HRW ပြောခွင့်ရအမျိုးသမီး Linda Lactia ကပြောပါတယ်
။ Because the bill contains quite a few provisions that are inconsistent with international protection for freedom of speech and freedom of information and privacy.
ဒီဥပဒေကြမ်းဟာလူ့ခွင့်အခြေခံစံနှုန်းတွေဖြစ်တဲ့လွတ်လပ်စွာရေးသားထုတ်ဖော်ခွင့်ပြောဆိုခွင့်တွေကိုထိန်းချုပ်မဲ့အချက်လက်တွေပါဝင်နေတဲ့အတွက်ကြောင့်ပါ။ Internet ဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေကလည်းစစ်တပ်နဲ့ပတ်သက်လို့ရေးသားချက်တွေကိုသိပင်ရမယ်ဆိုတာမျိုးညွှန်ကြားချက်စတဲ့မစီလျော်တဲ့အချက်တွေကိုထည့်သွင်းထားတာကမတရားတဲ့လုပ်ရဖြစ်နေလို့ပါ။
လက်ရှိအချိန်ထိတော့အမေရိကန်ပြည်ထောင်စုတခုတည်းကသာမြန်မာစစ်ကောင်းဆောင်တွေနဲ့လုပ်ငန်းတချို့ကိုပိတ်ဆို့တံခတ်မှုလုပ်လိုက်တာပါ။လာမယ့်ကာလတွေအတွင်းဘယ်နိုင်ငံတွေကထပ်ပြီးမြန်မာစစ်ကောင်စီပေါ်တံခတ်ပိတ်ဆို့မှုလုပ်လာမလဲဆိုတာကစောင့်ကြည့်ကြရမှာဖြစ်ပါလေခင်ဗျာ။ VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါလေခင်ဗျာ။ဆရာနာတိန်အုပ်စုအနေနဲ့ရွေးကောက်ပွဲအနိုင်ရပါတီခေါင်းဆောင်တွေကိုဖမ်းဆီးပြီးမှကြီးမားတဲ့အကြမ်းမဖက်ပဲမပူပေါင်းမဆောင်ရွက်ရေး CDM လှုပ်ရှားမှုစတင်ခဲ့တဲ့ဆရာဝန်တွေကိုပြစ်မှတ်ထားပြီးဖမ်းဆီးလာနေပါပြီ။ရန်ကုန်စေတက္ကသိုလ်နှင့်ကျောင်းသားတက်မကရဲ့ဥက္ကဋ္ဌကပြောပါတယ်။လူသူမသိနိုင်တဲ့ညှင်းတဲ့တကောင်အချိန်တွေမှာဖမ်းဆီးမှုတွေကိုပြုလုပ်နေတာမို့အနီးဝန်းကျင်မှာရှိတဲ့ပြည်သူတွေကဝိုင်းဝန်းကာကွယ်ပေးကြဖို့ကိုလည်းတောင်းဆိုပါတယ်။ကျောင်းသားတက်မကဥက္ကဋ္ဌဖြစ်တဲ့ကိုဥက္ကာမြတ်ကိုကိုဝင်းမင်းကဆက်သွယ်မျှော်မြန်းထားပါတယ်။
အဓိကကတော့ဒီ CDM အဓိကထောက်ခံတဲ့ဆရာဝန်တွေနဲ့ဒီကျန်းမာရေးဝန်ထမ်းတွေလူတွေသူတို့ကဖမ်းပြစီးပြအဲ့လိုမျိုးလုပ်ကြတာဗျ။ဟိုကျွန်တော်တို့ကပြီးခဲ့တဲ့ COVID ကာလမှာဒီဆရာဝန်တွေကအဓိကဒီရှေ့တန်းတွေဥဆောင်ပြီးတော့လုပ်ပေးခဲ့တာဆိုတော့လေကျန်းမာရေးဝန်ထမ်းတွေကလုပ်ပေးခဲ့တယ်ဆိုတော့အခုဟာဒီ CDM မှာဆိုကျွန်တော်တို့ဆေးလောက်ကနေစတယ်လို့ပြောလို့ရတယ်ဗျ။အဲ့တော့ဒီဆရာဝန်တွေကိုယ်တိုင်ကဒီစပြီးတော့CDM ဥဆောင်တဲ့အတွက်ဒီ CDM တွေကိုဖမ်းပြရလို့ကျွန်တော်ကထင်တယ်အဓိကကတော့ဒီ CDM ကိုဖိနှိပ်ဖို့ပဲ
ဟုတ်ကဲ့အဲ့ဒီတော့အခုရောဘလို့စိုးရင်စရာတွေဆက်ရှိနေတယ်လဲ
ညဒီလိုချင်းဆိုရင်နည်းနည်းစိုးရင်ရပြီဗျမင်းကညကြတော့ဒီစေးမန်းပါချုပ်အင်ကိုသူတို့ကခြံတကားကိုကြော်ပြီးတော့ဝင်တယ်ဝင်ပြီးတော့ဆရာကြီးကိုခေါ်ထုတ်တယ်ဒါပေမဲ့ဆရာကြီးတမီးက live လွှင့်ပြီးတော့အကူအညီတောင်းတယ်သူတို့မဖွင့်ပေးဘူးဆရာကြီးကိုလည်းပေးမသွားဘူးအဲ့ချိန်မှာပြည်သူတွေကအပြင်းအနေပြီးတော့ဝိုင်းထားရတဲ့အတွက်အဲသူတို့ပြန်ထွက်သွားတယ်အဲ့လိုမျိုးလူတွေကလည်းအဲ့လိုအမြဲအလဲလှုပ်တော့လှုပ်နေတယ်ဒီနေ့ဟိုအဓိကကတော့ဒီစေယံအုပ်ကြီးတွေကျွန်တော်နေမှာဆိုရင်ဒီတိုက်နယ်ဆရာဝန်တွေအဲသူတို့တွေကနည်းနည်းပြတ်မှတ်ထားခံနေရတယ်မနေ့ကစေနှစ်ထွက်ပေါ့နော်ကျွန်တော်တို့အင်ကပူမျိုးနေကတိုက်နယ်ဆရာဝန်တယောက်ကိုသူတို့စေယံကနေပြီးတော့လာဖမ်းသွားတော့နေ့လည်းဆိုရင်ပကောက်ကူစေယံသူကဆေးရုံထဲကိုရောက်နေပြီ။ဟိုလူတွေကအပြင်းအထန်ဝိုင်းထားလိုက်တော့ဒီတိုင်းပဲသူတို့ပြန်ထွက်သွားလိုက်တယ
်။ဟုတ်ကဲ့အဲ့တော့ဒီပေါ်မှာနောက်ထပ်ရိုက်ခတ်လာတာတွေရောသတိကြည့်နေသေးလား။
ညာဦးပိုင်းကဆိုရင်ဟိုနည်းနည်းရေရွတ်တဲတောင်ဖြစ်သွားတယ်။ပသိမ်ဘက်မှာဆိုရင်ဆရာကြီးဒေါက်တာတမင်းထုတ်ကိုဖမ်းလိုက်လို့တရင်ကြလို့ပြည်သူတွေကဝိုင်းသွားကြတယ်။ဒါပေမဲ့တကယ်တော့မဟုတ်ဘူးပေါ့နော်။တရင်ကအဲ့လိုမျိုး effect ညူးတွေလည်းရှိတယ်ပေါ့နော်။ဒီမှာခုနကဆိုရင်ဒီဆရာဝန်တွေရန်ကုန်ဘက်မှာဆိုဝင်စီးနေတဲ့ပုံစံမျိုးတွေတရင်တွေတက်လာလူတွေကအဲ့လိုရောက်သွားကြတယ်။ရန်ကုန်နောက်ပိုင်းဆေးရုံလို့ကြားတယ်ဗျ။အဲဘာမှမဖြစ်လိုက်ဘူးပေါ့နော်။ဟိုဆရာဝန်တွေကတော့အခုလက်တလုံးကတော့တော်တော်တည်ထားနေရတယ်ဗျ
။ဟုတ်ကဲ့။နောက်ရောဒီအဓိကပြင်ပတ်ထားနိုင်သူတွေရှိသေးလား
။ပြီးတော့ဒီ CDN လောက်တဲ့တက္ကသိုလ်ပါချုပ်ဒီအဲသူတို့တွေတော်တော်ပြင်ပတ်ထားရတယ်ဗျ။ဟိုဆေးမန်းပါချုပ်လို့ဆိုစစ်ကားရှိတဲ့ဆရာကြီးတွေကိုပြင်ပတ်ထားခြင်းနဲ့ပုံစံမျိုးရှိတယ်။ဒါဆရာဦးစေဝင်ဆိုဆိုလုံးကတုံးလေးပိုင်းလောက်ပေါ်တော့သူအပန်းဖိုင်နဲ့ဒီ CDM ထောက်ခံနေဆိုရဲပြောပြချက်တစ်ခုနဲ့ပတ်သက်ပြီးတော့မှဒီဆရာဝန်အတိုင်းပိုင်းကလည်းအတက်ကြရဲဆရာကြီးရဲ့တပည့်ကြီးကျောင်းသားတွေလည်းအတက်ကြရဲပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာကြီးကိုစွန့်ရင်ကြရဲဒါပေမဲ့ဒီကဲ့ဒီနေ့ကတော့ဆရာကြီးကိုဖမ်းမယ်လို့တင်ကြပြီးတော့မှဒီတိုင်းပဲခေါ်တွေ့ဆုံပြီးတော့ပြန်လွှတ်ပေးလိုက်ရလို့လည်းထက်ကြရဲ
ဘာကြမလို့ပြန်လွှတ်ပေးလိုက်တဲ့ဆရာကြ
ီးဆရာဦးစေဝင်ဆိုဆိုကျွန်တော်ဒီကဲ့ကိုဗစ်ကာလမှာရန်ကုန်ကိုဗစ် -19 ကာကွယ်ထိန်းချုပ်ကူတာရေးကော်မတီရဲ့ဒုဝခရပြီးတော့ဒီရန်ကုန်မှာလည်းဆရာကြီးကတော်တော်ကျူးပန်းပေးနေတာဆိုတော့ဆရာကြီးရဲ့ဒီကျူးပန်းဆောင်ရွက်မှုတွေပြီးတော့လူထုရဲ့ဆရာကြီးပုံမှာသိရှိမှုဆရာကြီးကိုယုံကြည်မှုကျောင်းသားတွေရဲ့ချစ်ခင်မှုအဲ့လိုရထားတဲ့လူတွေကိုသူတို့အနေနဲ့အရင်ကြီးတော့မဖမ်းဆီးရဘူးလို့ထင်နေတယ်
။ဟုတ်ကဲ့အဲ့ဒီတော့ဘလို့ဖမ်းဆီးမှုမျိုးဖြစ်လာမှာကိုပို့ပြီးတော့စွန့်ရတာ
ကျွန်တော်စွန့်ရတာဒီနေမှာရှိတဲ့တိုင်းနယ်ဆရာဝန်တွေညွန့်နယ်ဆရာဝန်တွေဆိုရင်သူတို့ CDN လောက်တဲ့လောက်ကြတဲ့အခါကျတော့ တော့ effective ဖြစ်တယ်ဗျ။အဲ့ခါကျတော့ဒီနေရီမှာကျတော့ဒီတိုင်းနေဆရာဝန် level လောက်အထိကိုသူတို့ကဖမ်းကျင်လာကြတယ်ဆိုတော့အကုန်လုံးတော့မဟုတ်ဘူးတနေရာနေရာသုံးနေရာလောက်မှာသူတို့ကဖမ်းပြလိုက်ရင် channel လူတွေကြောက်သွားမယ်ဒီ CDN စီလောကအတိုင်းဝိုင်းကိုသူတို့ဟိုကြောက်သွားလုံနိုင်မယ်လို့ထင်နေပြီးတော့မှအဲ့လိုမျိုးတွေဖမ်းလာဒါ CDN လုံးတဲ့လူတွေကိုကြောက်အောင်ဖိနှိပ်တာလို့မြင်နေ
ဟုတ်ကဲ့အဲ့ဒီတော့အခုလို့ဒီဖမ်းဆီးလာနိုင်မှုတွေအတွက်ဘယ်လိုပြင်ဆင်ထားတာရောရှိထားလဲ
အခုလက်တလောတော့ကျွန်တော်မြင်ရတဲ့လောက်ကလူတွေအချင်းချင်းကာဝယ်ပေးကြတာပေါ့နော်ဟိုလိုတခုခုဆိုရင်သူမျိုးနဲ့အလိုက်အတိုင်းနဲ့အလိုက်အလိုဆရာဝန်ရှိတယ်ဆိုရင်ဒီဂေယောကနေလူတို့ကနေပြောမှာဆရာဝန်ပါမသွားဖို့ရေသူတို့ဝိုင်းဝန်းကာဝယ်ကြရတယ်ဒီကိုပိကာလာမှာဆရာဝန်နဲ့ကျမဝန်ထမ်းတွေကဒါအချိန်ဆုံးကနေဆောင်ရွက်ချက်တွေရှိတယ်ဒါပေမဲ့အခုစစ်ဆိုးရမတရားအာဏာသိမ်းတဲ့အခါမှာဆရာဝန်တွေကနေပြီးတော့အချိန်ဆုံးကနေပြီးတော့ဒါတော်လန်တယ်လို့ပြောလို့ရတယ်ဗျဒါလူမှုအနေနဲ့ဒီဆရာဝန်တွေဘက်ကနေပြီးတော့ကူညီကာကွယ်ပေးကြဖို့မေတ္တာရက်ခံခြင်းနဲ့
ဟုတ်ကဲ့ကျေးဇူးများရှင်ပါတယ်ကိုကောင်းမြတ်ခင်ဗျာ
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
တို့ရရှိနေခင်ဗျာမြန်မာနိုင်ငံရဲ့အခုလိုအရေးပေါ်ကာလမှာအင်တာနက်ပြဿနာတွေရှိနေတာမို့ကျွန်တော်တို့အရင်ကလိုပဲရေဒီယိုတွေကိုတို့ရရှိနေပြန်နားထောင်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ကျွန်တော်တို့ website လိပ်စာမှာရော Facebook စာမျက်နှာပါကပါဒီဘယ်လေးလိုင်းတွေကနေဖမ်းယူနားဆင်နိုင်လဲဆိုတာကိုကျွန်တော်တို့တင်နာပေးပါတယ်နားဆင်နိုင်ကြပါလိမ့်ခင်ဗျာအခုတင်ဆက်ချင်တာကတော့ဒီမြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒထုတ်ဖော်ပြသနေသူတွေကိုရှာဖွေဖမ်းဆီးတဲ့လုပ်ရက်ခက်ဆစ်ဆစ်ဖြစ်လာတာကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့အာဏာသိမ်းမြန်မာစစ်ကောင်စီရဲ့လုပ်ရက်ကိုထိရောက်တဲ့နည်းနဲ့ဟန့်တာပေးဖို့အမေရိကန်ရောက်မြန်မာတွေကတောင်းဆိုကြတဲ့အကြောင်းကိုလည်းပြောပြချင်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာဒီရက်ပိုင်းလဲညသကောင်အချိန်လူဖမ်းပွဲတွေအရှိန်မြင့်လုပ်နေတဲ့ပေါ်အမေရိကန်ရောက်မြန်မာတွေစိုးရိမ်နေကြတာပါစစ်တပ်ရဲ့ဒီလုပ်ရက်တွေရပ်တန့်သွားအောင်လို့အမေရိကန်ပြည်ထောင်စုကကိုဗစ်တိရောက်တဲ့အရေးယူမှုတွေဆက်လုပ်ပေးဖို့ဝါရှင်တန်ဒီစီမြို့တော်တဝိုက်ကမြန်မာရေးလှုပ်ရှားသူတွေနိုင်ငံရေးဝန်ကြီးဌာနမှာတောင်းဆိုခဲ့ကြောင်းမေလန်းပြည်နယ်ကဥယျာဉ်အေးကပြောပါတယ
်အမေရိကန်သမ္မတဂျိုးဘိုင်ဒန်စီကိုကျွန်တော်တို့အမေရိကန်မှာရှိကြတဲ့ကျွန်တော်ကွန်မြူအသီးသီးရနေပြီးတော့ကျေးဇူးတင်ကြောင်းနဲ့ဒီတဲ့ပေါ်ကြီးထိရောက်တဲ့ပြင်ထန်တဲ့အရေးယူမှုတွေချက်ချင်းလှုပ်ဆောင်ပေးဖို့ကျွန်တော်တောင်းဆိုတဲ့စာပေါ့နော်အဲ့စာရဲ့ copy ကိုကျွန်တော်တို့ဒီနိုင်ငံရေးဝန်ကြီးဌာနကိုကျွန်တော်တောင်းပေးတာပေါ့နော်အဲ့တော့တောင်းပေးတဲ့အခါမှာကျွန်တော်တို့ Asia Pacific yeahအောင်ရှိတဲ့ရာရှိပြောက်ကဆင်းလာပြီသူလက်ခံယူတယ်လက်ခံယူတဲ့ခါမှာကျွန်တော်တို့ကပြောတယ်ဒီညမှာဆိုရင်လည်းသူတို့ကစဖမ်းနေပြီဒီညမှာဆန္ဒပြတဲ့ကြပွဲမှာပါဝင်ရတဲ့လူတွေကိုတကားတွေလိုက်ခေါက်ပြီးအတင်းဖမ်းတာတွေလုပ်နေပြီနောက်လို့ချင်း CDM မှာပါတဲ့လူတွေကိုလည်းဝန်ထမ်းတွေလည်းအားပြီးဖမ်းနေပြီဆိုတော့အများဆုံးအရေးကြီးမှုလုပ်ဖို့လိုပါတယ်ဆိုတော့သူတို့ကဘယ်လိုစိတ်ချပါတဲ့သူတို့အနီးကန်းစောင့်ကြည့်နေပါတယ်တော့လိုကလိုတိုးမြင့်ပြီးအရေးယူသွားမှာပါတဲ့တမန်ဂျိုးဘိုင်ဒန်ကိုယ်တိုင်ကတော့ဒါဒီကိစ္စကိုတက်တက်ကြွလုပ်နေပါတယ်ဆိုပြီးတော့လာပြောပါပါခင်ဗျာ
အလားတူကန်တက်ကီပြည်နယ်ကချင်းနဲ့မြန်မာတွေကလည်းအထက်လွတ်တော်အမတ်မစ်ဘက်ကွန်ရဲ့လူးဝစ်ဘေးမျိုးကရုံးရှိမှာဆန္ဒပြတောင်းဆိုခဲ့ကြောင်းဦးဆောင်ပါဝင်သူတောမတ်လိန်ရွှေကပြောပါတယ
်အဓိကကျွန်တော်တို့ဆန္ဒပြတဲ့အကြောင်းရင်းကတော့မစ်ဘက်ကွန်ရုံးရှိပေါ့နော် Federal Building မှာကျွန်တော်တို့ကကြီးခဲ့တဲ့ပတ်မှာလည်းကျွန်တော်ဆန္ဒပြတယ်ဒီနေ့လည်းပဲဒုတိယမြောက်ပေါ့နော်အာကျွန်တော်ကြီးခဲ့တဲ့နေ့မှာပဲဒီမစ်ဘက်ကွန်နဲ့သမရဘာရန်တို့ကနဲ့အာဒီဆန်ရှင်ကြီးအများကြီးလှုပ်ထားပြီးပြီဆိုတာကျွန်တော်ကြားရတယ်။သူစစ်တပ်အကြီးအကဲကြီးအခေါင်းဆောင်ကြီးကပဲတန်ခတ်တာနဲ့မလုံလောက်ဘူးဆိုတာတော့ဖမ်းပါတယ်။ဒါကပထမအချက်ပေါ့။ဒုတိယအချက်အနေနဲ့ကတော့ဒီကျွန်တော်ဒီသူမြန်မာပြည်မှာရှိတဲ့မြန်မာပြည်သူတွေမထိခိုက်အောင်ဒီမြန်မာစစ်ရန်တွေရဲ့အလုပ်တွေအထိခိုက်အောင်သူတို့ဘယ်နည်းနဲ့လုတ်သွားနိုင်မလဲဆိုတာကြီးကျွန်တော်ကနီးလိုက်ရှာဖို့လိုတယ်။ဖိအားဆက်လက်ပေးဖို့လိုတယ်ဆိုတာကျွန်တော်ယုံကြည်တယ်။အဲ့ကြောလည်းပဲကျွန်တော်စ조사သွားမယ်ဖိအားပေးသွားမယ
်ဖေဖော်ဝါရီတနေ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ဒါကိုဆန့်ကျင်တဲ့အနေနဲ့နိုင်ငံတကာရောက်မြန်မာတွေအခုချိန်ထိဆန္ဒပြနေစေဖြစ်ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် ကျတို့ဖန်ယူမှုနဲ့လိုင်းဒိုမီတာတို့အပြင်ကျမတို့ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်ပါမယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာဝိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါမယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabermesechannel ဖြစ်ပါတယ်။စလုံးပေါင်းက voabermesechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် voabermes လို့ရိုက်ထည့်လိုက်ရင်လည်းကျွန်တော်တို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabermes ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabermese ဖြစ်ပါတယ်။အတန်နဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ကျွန်တော် soundcloud.com/voabermes ဖြစ်ပါတယ်။ VOA American တန်ရုပ်တန်နဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြတဲ့အတွက်ကျေးဇူးပါခင်ဗျာ။အခုဆက်ပြီးတင်ပြမှာကအာနာသိန်းစစ်ကောင်စီကပြဋ္ဌာန်းမှုပြင်ဆင်နေတဲ့ဆိုင်ဘာလုံခြုံရေးဥပဒေမူကြမ်းကိုမြန်မာနိုင်ငံတွင်ဒီမြန်မာနိုင်ငံရဲ့ပြည်တွင်းပြည်ပကွန်ပျူတာပညာရှင်တွေကန့်ကွက်နေကြတာပါ။ဘာကြောင့်ကန့်ကွက်ကြတာပါလဲ။ဒီဥပဒေပြဋ္ဌာန်းလိုက်ရင်ပြည်သူတွေဘလို့အခက်အခဲတွေနဲ့ရင်ဆိုင်လာရမှာပါလဲ။အမေရိကန်ပြည်ထောင်စုရောက်ကွန်ပျူတာဆော့ဖ်ဝဲအင်ဂျင်နီယာတူဦးဖြစ်တဲ့ကိုရဲကျော်ကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းထားပါလဲ
။ခုမြန်မာနိုင်ငံမှာဆိုင်ဘာလုံခြုံရေးဥပဒေမူကြမ်းကိုပြဋ္ဌာန်းဖို့အတွက်ပြင်းနေပါတယ်။ကျတော့ဒီအာဏာသိမ်းစစ်ကောင်စီကနေပြီးတော့မြန်မာနိုင်ငံကွန်ပျူတာပညာရှင်တွေစီကိုဒီမူကြမ်းဆန်းစစ်ဖို့ February 10ရက်တနင်္လာနေ့တုန်းကပေးခဲ့ပါတယ်။အဲဒီမှာဒီမူကြမ်းဟာဒီဖွဲ့စည်းပုံအခြေခံဥပဒေပါနိုင်ငံသားတွေရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုရေးသားမှုတွေကိုထိခိုက်စေတာ၊နောက် online ဝန်ဆောင်မှုလုပ်ငန်းတွေကိုအဟန့်အတားဖြစ်စေတာ၊နောက်မလိုလားတဲ့ထိန်းချုပ်မှုတွေ၊ကန့်သတ်ချက်တွေအများပြားပါနေတဲ့အတွက်လုပ်ငန်းခက်ခဲကြန့်ကြာတာတွေမကဘဲနဲ့အပြစ်ဒဏ်ခံရမယ့်အလားအလာတွေပါရှိနေတယ်လို့ဒီမြန်မာနိုင်ငံကွန်ပျူတာအတင်းချုပ်နဲ့မြန်မာကွန်ပျူတာပညာရှင်များအတင်းနောက်မြန်မာကွန်ပျူတာဆက်မှုလုပ်ငန်းရှင်တွေအတင်းနေရနေပြီးတော့တောက်ကြန်နေမှာပဲကြီးညာချက်ထုတ်ပြီးပြောထားပါတယ်။တကယ်လို့ဒါကိုအရင်စလိုပြဋ္ဌာန်းမယ်ဆိုရင်တော့ပြင်းပြင်းထန်ထန်ကန့်ကွက်မယ်လို့လည်းပြောပါတယ်။ဆိုတော့ဒီစိုက်ဘာလုံခြုံရေးဥပဒေကနေပြီးတော့နိုင်ငံသားတွေကိုဘယ်လိုထိခိုက်စေနိုင်မှာလဲ။နောက်ဒီမူကြမ်းနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်ပါလဲ
။ကျွန်တော်အမြင်ကတော့ဥပဒေကိုထုတ်ပြန်ထားတဲ့စေအုပ်စုကိုနိုင်ကိုကတရားဝင်အစိုးရမဟုတ်ပါဘူး။အဲ့တော့သူကထုတ်ပြန်ထားတဲ့ဥပဒေကလည်းတရားမဝင်ပါဘူးခင်ဗျအခုမြန်မာနိုင်ငံမှာ China က Great Firewall လို့ဟာမျိုးကို install လုပ်ဖို့စီစဉ်နေတယ်လို့ကြားရပါတယ်သူတို့ကလော်ထဲမှာဘာတွေပြောထားလဲဆိုတော့ဒီ hardware တွေကိုနေရာတစ်ခုထဲမှာစုထားရမယ်အဲ့ဒီနေရာကို register လုပ်ထားရမယ်နောက်ပြီးတော့ကြာတော့ Mitel Gateway ရပဲသူတို့ကနေပြီးတော့ဖြတ်ရမယ်လို့ပြောနေပါတယ်အဲ့တော့ Mitel Gateway ကနေပြီးတော့ပဲပြပောက်ကိုဆက်သွယ်ရမယ်ပေါ့အဲ့တော့သူတို့ကအဲ့ဒီ gateway ကိုအချိန်မြွေသူပိတ်ချလိုက်လို့ရတယ်အဲ့ဒီဒီ gateway ကိုသူတို့ကနေပြီးတော့အများနဲ့စောင့်ကြည့်နေမယ်ခုနကပြောတဲ့ firewall ကိုဒီ gateway တွေမှာ install လုပ်ထားမယ်အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့ဆက်သွယ်နေတဲ့ message တွေကလုံခြုံမှုမရှိတော့ပါဘူးသူတို့အချိန်မြွေဖောက်ကြည့်လို့ရပါတယ်အချိန်မြွေဒီဖွင့်ကြည့်လို့ရတဲ့အချိန်တွေကိုပြန်ရောက်သွားပါတယ် Mitel gateway ကသူတို့လက်ထဲမှာပဲရှိတယ်ဆိုတော့သူချက်ကြည့်လို့လုံလို့ရသွားတဲ့အချိန်တွေမှာရှိပါတယ်
ဆိုတော့ဒီလိုမျိုးဒီ great firewall ကိုဗမာနိုင်ငံမှာ install လုပ်လိုက်ပြီးရင်နောက်ဆက်တွဲဘာတွေဖြစ်လာနိုင်လဲပြောပြပေးပါ
ကျွန်တော်တို့နိုင်ငံသားတွေရဲ့အခြေခံလူ့အခွင့်အရေးတွေဆုံးရှုံးသွားနိုင်ပါတယ်ကျွန်တော်တို့လွတ်လပ်စွာပြောဆိုဆွေးနွေးခွင့်တွေဆုံးရှုံးသွားနိုင်ပါတယ်ကျွန်တော်တို့နိုင်ငံထဲမှာအပြိနှိတ်နေတာတွေကိုနိုင်ငံအပြင်အနေပြီးတော့မကြားရမသိရတွေဖြစ်လာနိုင်ပါတယ
်ဘယ်လိုပုံစံနဲ့ပိတ်နိုင်လဲနည်းနည်းရှင်းပြပေးပါ
တို့ China မှာတို့ social media တွေဘာတွေကိုသွားလို့မရအောင်လို့သူတို့က China ရဲ့ Great Firewall ဆိုတာရှိပါတယ်သူတို့အဲ့ဒါကို install လုပ်ထားပါတယ်ပြင်ပမှာရှိတဲ့ IP address တွေကိုသူကနေပြီးတော့ဆက်သွယ်လို့မရအောင်လို့ firewall software တွေထဲမှာထိ IP address တွေကိုထည့်ပြီးတော့သူပိတ်ပါတယ်အပြင်အဟာတွေနဲ့အဆက်အသွယ်လုပ်လို့မရအောင်လို့သူပိတ်ထားပြီးတော့ China ထဲမှာသူက internet Sapiro, China version of Google, China version of Facebook, Alohamuri to a website, Tabiro, Pin, Logan, and Accelerate, Piatawai. China de Aluria, search engine ma, the Kuku Sharjan solution, Google ma Toma Shabau, Pajuma Sharushi, Yavai. Aro, Google ma she needed information, the Chinese government, Malulare information, the time video, Winsia Maluraba, or to Tatawai. ဥစ္စာနာနေပြီးတော့မှလည်းစပြစ်ကိုမိနစ်ပိုင်းအတွင်းမှာတကွာလုံးအောင်တည်သွားပြီအဲ့ဒါဘာကွန်မဲဆိုတော့ရှင်းသက်ရှင်းတုံးအောင်လည်းမရှိခဲ့ဘူးဥဒ္ဒရရေးခင်းလို့ဘာလို့တော့မှလည်းမရှိခဲ့ဘူးဒါအရင်မိနစ်ပိုင်းအတွင်းမှာတကွာလုံးအောင်တည်သွားပြီအဲ့တော့သူတို့ဒီဒါမျိုးလုပ်လို့ရှိရင်ဒီကဘာချက်ချင်းတည်သွားမှာဒါမှမဟုတ်လေပါဝါရီကိုအမြန်ဆုံးအင်စတောလုပ်နေတာမကြသေးခင်ကပဲ Facebook တို့ Twitter Instagram တို့ပိတ်လိုက်ပါတယ်ပိတ်တဲ့အခါမှာ
VPN
တုံးတဲ့အခါမှာတကယ်ပဲအတားအဆီးကိုကြော်သွားနိုင်လားVPN ရဲ့အနေထားလေးနည်းနည်းရှင်းပြပေးပါVPN ကတော့အတားအဆီးကိုသူကြော်သွားနိုင်တယ်ဆိုတာအချိန်အတိုင်းကတစ်ခုထိပဲကြော်လို့ရမယ်ခင်ဗျာရှင်းအုပ်စုကဒီIP address ကိုမတိမချင်းပေါ့လေအဆင်ပြေနေမယ်သူတိသွားလို့ရှိရင်တော့သူကနေပြီးတော့အဲ့ဒီIP address ကိုဘလော့လုပ်ရလို့ရပါတယ်ခင်ဗျာသူရဲ့ပုံစံသူဒီပြောပြလို့ရှိရင်တော့တည့်ရမလားအပြင်မှာဟိုအဖေမေက
မကြိုက်လို့ရှိသားကိုဖုန်းမခွာဘူးဆိုလို့ရှိရင်သူကနေပြီးတော့သူ့ရဲ့တငယ်ချင်းစီကိုဖုန်းခေါ်ပြီးတော့ရှိသားနဲ့အဆက်အသွယ်လုပ်ပေးသလိုမျိုးပါပဲVPN server ဆိုတာကတော့ကိုယ့်အကူအညီပေးတဲ့တငယ်ချင်းကတော့VPN server ပေါ့ဟိုအဖေမေကတော့ firewall ပေါ့အဲ့တော့လူကြီးမတိမချင်းအဆင်ပြေနေမယ်လူကြီးကတိသွားလို့ရှိရင်တော့သူလည်းအပိတ်ခံရမှာပေါ့အဲ့တငယ်ချင်းနဲ့ဆက်သွယ်တာလည်းအပိတ်ခံရမှာပေါ့တကယ်
ဒီမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာနဲ့ပတ်သက်လို့နိုင်ငံတကာရဲ့ PRP မှုလာလာတွေလူလူရဲ့နိုင်ငံရေးလှုပ်ရှားမှုရေချင်နေတဲ့ပတ်သက်ပြီးဒီမြန်မာအရေးလှုပ်ရှားသူကြွန့်ကျင်ပညာရှင်တို့ဖြစ်တဲ့ဒေါက်တာခင်ဇော်ဝင်းကိုမဆုစုကစကိုက်ကနေဆက်သွယ်မေးမြန်းထားပါတယ်။ဆရာကိုဒီအမေရိကန်သံတမန်ဘောနော်ဒီဂျိုးဘိုင်ဒန်ကလည်းသူကမြန်မာအရေးကိုစိုးရိမ်နေဆိုပြီးတော့ အတိအကဒီဟိုအင်အားကြီးပေါ့နော်အမေရိကန်နိုင်ငံလိုတမနာအနေနဲ့လဲဒါမြန်မာအရေးပေါ်ကိုသူစိုးရင်လာတယ်ပေါ့နော်ဆရာပြီးတော့လို့ရှိရင်ဒီနောက်ထပ်ဒုတိယတစ်ခုကကြတော့ဒီကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ကလည်းဒီဟိုနိုင်ငံအကြီးအကဲတွေကိုပြန်လှုပ်ပေးဖို့အတွက်ဆိုပြီးတော့သူတို့အနေနဲ့တောင်းဆိုလာကြတယ်တောင်းဆိုလာတယ်ဆိုတော့အဲ့ဒီရဲ့အပေါ်တွေကိုဒီစစ်အစိုးရအနေနဲ့ပေါ့ဘယ်လိုပုံစံမျိုးနဲ့ဟုတ
်နိုင်ငံဤတည်းရနဲ့ဖြစ်ရှင်းဖို့ပေါ့လေနော်ကောင်းလားဟိုတင်းတင်းမွေ့မွေ့နဲ့နော်ဟိုနိုင်ငံဤရကောင်းဆောင်နေပိသားစွာနဲ့နိုင်ငံပေါင်းစွာဖြစ်ရှင်းပေါ့အဲ့ဒါမရလို့ရှိရင်ဘာတက်လာမလဲဆိုလို့ရှိရင်စီးပွားပိတ်ဆက်မှုတွေဖြစ်လာလိမ့်မယ်နော်ဒါမှမဟုတ်လည်းကြီးတင်းချက်မယ်ဆိုလို့ရှိရင်ဟိုစိတ်ရေးရလည်းဖြစ်ဖြစ်လာလိမ့်မယ်ဆိုတော့ဒါတွေကိုဖြစ်လာဖို့အထိစောင့်မလားနော်ဒါမှမဟုတ်ကိုယ်နေနဲ့အခုကတင်းတင်းမွေ့မွေ့နဲ့ပဲဖြစ်ရှင်းမလားနော်အခုခက်တာလဲဟိုကက်ဘိနက်ကလည်းလူပေါင်းကြီးပါပါတယ်အထွေထွေပါပါတယ်ရှင်းရှင်းပြောမယ်ဆိုရှင်ဒီအုပ်ချုပ်ရေးစီမံအုပ်ချုပ်ရေးကောင်စီကိုပါသွားတဲ့ဟိုအယတားပုဂ္ဂိုလ်တွေကတိတ်ပြီးတော့မျှော်လင့်စရာအကြောင်းမရှိဘူးရှင်းရှင်းနဲ့ပြောမယ်နော်ဆိုတော့သူတို့ကတော်တဲ့လူတွေမဟုတ်လို့နော်တမတမရှိတဲ့လူတွေမဟုတ်လို့ထွက်လာပြီးတော့ဖြစ်ရှင်းပြမယ်ဆိုရင်ကောင်းတယ်လေအခုကဒီလိုလူမျိုးတွေမဟုတ်ဘူးနော်အဲဒါကြောင့်မလို့ပြောရတာနော်ဆိုတော့ဟိုခက်တာပြည်ရအတောင်လည်းပြောတိတ်ပြီးတော့ဟိုနားထောင်လာမဟုတ်ဘူးเนาะဆိုတော့လေခုနအကြောင်းလို့လွယ်လွယ်ပြောတာမဟုတ်ပါဘူးဒီဘင်းနိုင်ငံကြီးတစ်ခုဖြစ်တယ်ဘာပြောလဲဆိုနေနဲ့သူတို့အကျိုးစီးပွားရေးလည်းရှိလို့ဟုတ်တာเนาะစေသာရှင်းလို့မဟုတ်ဘူးဆိုတော့တရုတ်နဲ့အိန္ဒိယနဲ့ဒါကိုဝင်ပြီးတော့ဖြစ်ရှင်းပြနိုင်လားဆိုတော့ပြောတာပါเนาะ
ဆရာပြီးတော့နောက်ထပ်တစ်ခုရှိတာကဒီတရုတ်ဘက်ကလည်းပြောလာတယ်ပေါ့နော်ဒီအရင်တုန်းကတော့ဒီဆရာနာသိမ်းတဲ့အပေါ်ကိုသူတို့အနေနဲ့တော့အသံမထွက်ဘူးဆိုတော့အများကဒီထောက်ခံတဲ့ဆန္ဒသဘောများရှိလားဆိုပြီးတော့လည်းထင်ကြေးပေးကြတယ်ပေါ့အဲ့တော့ဒီတရုတ်နိုင်ငံရဲ့ဝန်ကြီးအနေနဲ့ကလည်းပြောလာတယ်ပေါ့ဒီအပေါ်ကိုသူတို့အနေနဲ့ဟိုထောက်ခံမှုမပြုဘူးဆိုတော့သဘောထားမှတ်ချက်လည်းရှိလာတယ်ဆိုတော့ဒါကဒီစစ်တပ်အနေနဲ့ဆိုရင်ရောဆရာဒီသူတို့ရဲ့အပြောကပေါ့နော်ဘယ်လောက်ထိတည်ရောက်မှုများရှိလာနိုင်လဲရှင့
်တရုတ်အနေနဲ့ကအခုတည်းကဟာကဟိုနည်းနည်းထူးခြားတယ်အင်္ဂါဆိုရှင်သူကသွေးဖီးပြီးတော့ပြော့သူကြောက်တဲ့ရက်တာပဲအခုကအားလုံးနဲ့သဘောထားချင်းတွေ့နေပါလေဒီလူတွေလွတ်ပေးပါဆိုတောင်းတယ်လေအဲကောင်းတယ်အကောင်းဆုံးလက္ခဏာတစ်ခုပဲအခုလူတွေကောင်စီနိုင်ငံလေးအားလုံးကအဲ့ဒါမှပေါ့သဘောတူညီမှုရရပေါ့လေအဲ့ဒါကိုရောစဲတော့ခက်ခါဆက်ခါပြောဖို့လိုတယ်နော်ပြောမယ်ဆိုလို့ရှင်တရုတ်ကိုသိအားမကုန်းနဲ့တရုတ်ကလည်းဟိုဘက်ကိုပါသွားပြီအားလုံးသဘောသာတဲ့ကိုတိကျလာပါသွားပြီနော်ဒီစားကအလုံးဟိုတူညီပြီးတော့သဘောတူတဲ့ကိစ္စတခုပဲအဲ့တော့မြန်မာမြန်မာဒီအာဏာသိမ်းအစိုးရအနေနဲ့လည်းယူဆောင်လိုက်နာပါဒါနိုင်ငံတွေအကောင်းဆုံးထွက်ရဖြစ်ပါလိမ့်မယ်ဒီလိုဆိုလို့ရှိရင်စိုးကျိုးတွေဖြစ်နေမယ်ဆိုတော့တိအောင်ဖတ်ခတ်ဆက်ကပြောရမှာပဲ
ဆရာအဲ့တော့ဒီပေါ့နော်ဒီစစ်တပ်ကအာဏာသိမ်းတဲ့အပေါ်မှာဒီပြည်ရင်းရေးအခြေအနေရဆိုလို့ရှိရင်လည်းဒါအစိုးရဝန်ထမ်းပိုင်းတွေကလည်းဒါသူတို့အနေနဲ့လှုပ်ရှားမှုတွေကလည်းပါလာတယ်ပေါ့နော်ဒီအပြင်ဝန်ထမ်းတွေအနေနဲ့လှုပ်ရှားမှုတွေပါလာတယ်ဆိုတော့ဒီလူလူရဲ့သဘောဆန္ဒကလည်းဒီလိုအခြေအနေဖြစ်နေရဆိုတော့အခုလိုကိစ္စမျိုးတွေအရေးတွေအပေါ်ကိုပေါ့နော်ဆရာအနေနဲ့ပေါ့ဒီလွှမ်းခြုံပြီးတော့ဘယ်လိုမျိုးများသုံးသပ်ပေးချင်လဲရှင
့်ဟိုလူလူရဲ့ဆန္ဒထုတ်ပုံကထင်တာတွေပုံပြင်းထန်လာတယ်နော်ကျွန်တော်ကအဲ့တော့ civil disobedience campaign စတော့ကိုကလည်းကျမ်းမာရေးလောကလာခဲ့လူဆိုတော့ဟိုလူနာလေးကိုမသိတိုက်စင်ခြင်းဘူးလေပထမနေ့ကအခုကဘဟုပြုထားတာကဟိုတက်ကတော်လေးကြောင်းနေနောက်ပြီးတော့စေယုံနေအစိုးရဌာနလေးဒါတွေကအရင်တော့ကဘာမှအကမ်းထွက်ခဲ့ဘူးနော်နောက်ပြီးတော့ခဲ့တဲ့ကအဲ့တုန်းကလည်းဟိုဒီ social media တွေကမရှိခဲ့ဘူးလေဆိုတော့ဒါတွေကတော့အလေးထားရမယ်နော်ဟိုအရေးမပါတဲ့လူတွေကိုကို့ပေါ်မှာကောင်စီရဲ့ကိုဆွဲသွင်းပြီးတော့ကိုကရတားဆိုးရဘက်ကပါပါလေဆိုတော့ပြောလို့မရဘူးလူတို့ကတော့လက်ခံမမဟုတ်တော့ဘူးနော်ဟိုရှစ်ဆက်ချက်ကလူတို့လည်းမထူတော့ဘူးသူကအများကြီးနှုတ်ချလာပြီနော်ဟိုဒီမိုကရေစီဆန္ဒလို့မပြောပါဘူးမပြောလို့ပါဘူးလူတို့ကတိလာပြီနှုတ်ချလာပြီနားလာပြီနောက်တော့ generation တွေကကြီးလာပြီနော်အဲ့ဒါကိုစစ်ဆိုးရအနေနဲ့ထည့်ပြီးတော့စဉ်းစားပါလို့နော်ရှိစေစေကလူလူမဟုတ်တော့ဘူးเนาะကိုစိတ်တို့ channel လို့မရတော့ဘူးဒါတွေကိုထပ်ပြီးစဉ်းစားပါတမတော်နေနေလေမြင်လာတော့နည်းနည်းလေးချင်းတိတ်နေတော့သူ့နဲ့ရှိပါလေလေဒါပေမဲ့ပြည်ရင်းပြည်ပဖီအားကအခုလိုနေမျိုးဒီနေ့မျိုးမှာစုံလာတယ် 从来说，就我们这边都没有了，不看比较啊，俺们起码的，哎呀，大叔呀，哎呀，大俺俺在哪里？哦，等一下，刚上你爸爸的，是不是？右边右边的就没有了，哦，是吧？刚哪个了？听他们，听听他们的这个，说别吧，喏，如果来表示，说过，别吧，不要，不问人听人家吧，那如果来地费，喏，第二来目的不老讲么嘞？不如哎呀，要么来是老么地步，下面再不要听人家吧，喏，啊，我们老在帮人家当地一个了，个把哦，比如啊哦，那么看不是了哦，地价地步多吧嘞。啊，刚中啊，后边搞几个是不是听人家吧？啊，那么在人家听人家的哦，就是我们的业务的。啊，过来了，我有点信息啊，我比如那比较低啊，网络我特别不流化的，然后但不如我们小马虎，喏，啊，因为了小生那个了，不那边那边用啊了，确实是个了，旅游别的不要，啊那边那边有，那么看了我，爸妈来了那么看我，爸爸来了那么看我，哎呀，对吧？
好感谢，也把微信啊、节奏名一点嘛的先。好感谢，
好感谢。VOA 频道叔叔也明年定价节出发了，看见？我过了阿巴森，看他的酷狗正式节嘛的。你们那个嘛是这个阿南丁那边老板，的阿南先生经营蓝宝特三大项目的呢。我那里也阿南批生意 CDM 楼下目的个，等你这下不比阿高哪里吧的。ဒီလှူရှားမှုတွေမှာစီတန်းကနေတက်တက်ကြွကြွပါဝင်နေကြတဲ့အမျိုးသမီးတွေရဲ့အတန်ကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေစူးစီးတင်ပြထားပါတယ
新生的故事现在是那家伙的故事但那样的我讲一讲的突然的危机撇来的这新闻多没路追着查的那样的我那是那家伙的吗路年为没有的米为谁人让你发问你下来吧新三几年，两毛出，三那家里家里多些嘛，阿苗子妹妹也三里过，阿姑姑姐姐老老家里伢了吧？那个老太妹个不顾装三十几年，怎么了？问你阿爸问那个刚上的，真的比那一个文静周转呢？比个人越搞不会嘛？没阿苗子呢那样差的，阿苗大 democracy 阿不就阿那的 party 刚上的，六朝故事来的，那个一在就阿楼下对个潘氏听的咪，是这个阿那等下啦，阿姑苏英等那办理吧，许多话哩。所谓潘氏的宅内边的文艺酒店呢，六朝故事的维护，那白马内边关别个大西边没，边来潘氏看下的族人，那内马设备了，天天看查的族人家来心里塞吧。第一波嘛，皮族人家没见没那皮皮了，赶快上那边里家了吧。杨公庙啊，三那边为嘛八万里的江都流撇着，没喊你有表达了吧？阿姑苏爷，那个中文有几秒眼里啊？那么老毛出三那边为里，等你那边做咋拉给话呗？路人三放松，阿罗放松啊，皮都里，等你的车父母不帮八万里的咋了嘛？妹妹姐苏罗里，没那没那么远呢，女兵伢心里阿娘边嘞，虽然那些三姐三那边为嘛，皮都里呢，这大嘞系列苏罗姑也低价拉咋话嘞？两个庙啊，三那边为嘛把文革的都有上大门面啊，咕噜表白嘞？
啊，咱们这样在哪里呢？怎么有这么好的呢？么这样在哪说？怎么弄啊？么这样不干为也挺的，么这样绕路啊，怎么困难嘛？我怎么弄？就是说，今年他的就是刚上没有啥，么这样看没有？么这样啊那在哪去的？这怎么弄？就是说，现在弄啊那么困难嘛？我操！
夜机里你阿宝路贵地嘎你里你家路马路也得买一些狗马路不一天也给你贵是啥的就给你夜机
里他那边为了这里的家钱也拿了那一面阿那边的那个
စနပြသူ၏အပေါ်မှာအင်အားသုံးနှိမ်နှင်းတာဖန်စီတာတွေလည်းရှိခဲ့ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့တုန်းကနေပြည်တော်မန္တလေးပဲခူးနယ်ပတ်သိမ်မှာလုံခြုံရေးတပ်ဖွဲ့တွေကမိသက်ပိုက်တွေရဲရိုးပုံးတွေတုံးပြီးဖြိုခွင်းတာတွေရှိခဲ့ပြီးနေပြည်တော်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်စနပြလူငယ်နှစ်ဦးပြင်းပြင်းထန်ထန်တရားရခဲ့ပါတယ်။ဦးကောင်းမတရားရခဲ့တဲ့မမရတွ
Tini Sianashin Sanji Sanapia Burima, Shirangani Dejajwa Bawini Jarawa. Lene Agure Sil Choturiga, a Chimu Inato Ninian Lanine Sure Sui Muri Zagabe, a Mutami, a Muta, Lunge Lule Luji, a Yue Bounso, Muranza Bounsonga, Piduri, Pumu Bawinani Jara Pipari.
Amaru, Yada Yada de Kuyi Miyahu, Piyo Shi Mizu Latana, Edit Double Bawaba. Lene Agure Sumu, Jabba, Jabba Mele, Mapalushi, Amaru, Nasa, Kuyi, Kayame Kitai, Yashi, Kuri, Mount Mari, Kayame Hai, Yashi, and Amaru, Jabba Mele, Bawayama, Jabba Lui, Aro, Mada Gani, Bawi Malu, Lama, Jordan, Alaso, Jabu, Piko make a Jamako.
Yamu Yuasana Piawema Bawini, Hotel Winnet Upit, Mapale, Pio Taraba.
ဥက္ကမထင်ရရခဲ့တဲ့မမရတွဲတွဲခံရဲ့အမဖြစ်သူမမသူနွယ်ကလည်းအာနာရှင်စနစ်ကြဆုံးတဲ့အထိဒီတိုက်ပွဲမှာသူဆက်ပြီးတော့ပါဝင်သွားမယ်လို့ပြောပါတယ်။စမကတော့ဆက်ပြီးတော့တော်လန်သွားမှာပါ။စမညီမလေးဒီလိုဖြစ်ရကြောင့်နတ်အောင်ဆက်အာနာရှင်စနစ်ကိုအမြင့်ပြတ်ဖြစ်သွားအောင်ဒီလိုလူတို့အားလုံးဝိုင်းဝန်းပြီးဆက်ပြီးတော့တော်လန်ပေးကြပါ။အမြင့်ပြတ်သွားအောင်လုပ်ပေးကြပါလို့ပြောချင်
ဆန္ဒပြပေါ်ဒီမှာပါဝင်နေတဲ့ကျော်မူကလည်းမြမပြည်မှာဘေးပြည်သူကမှဆရာနာရှင်ကိုအလိုမရှိဘူးလို့ပြက်ပြက်တတဖြောပါတယ်။ အနာသိင်းရဲ့ပိုင်းအတွင်းမှာပဲကျမရေဝန်ထမ်းတွေကစတင်လိုက်တဲ့စေုပ်ချုပ်မှုဖြီးဆန်းရေးစီဒီအမ်လှုပ်ရှားမှုမှာလဲဌာနပေါင်းစုံကဝန်ထမ်းတွေကလည်းစေုပ်ချုပ်ရေးရန်နေရာမှာမပါနိုင်ဘူးလို့ဆိုပြီးအလို့မသွားပဲကန့်ကွက်ဆန္ဒပြကြတာတွေပို့ပြီးတော့အားကောင်းလာနေပါတယ်။ရန်ကုန်တက္ကသိုလ်ကကတိကတူဖြစ်တဲ့ဂျိုဟန်နီလွင်ကတော့အာနာသိင်းစေုပ်ချုပ်ရေးရန်နေရာရက်သွားတဲ့အထိကန့်ကွက
ဒီကနေ့ကျွန်တော်တို့ကဌာနလိုက်ညှိတယ်ကိုဌာနလေးမှာလည်းညှိတယ်ဌာနလိုက်လည်းညှိတယ်ကျောင်းနယ်လည်းညှိတယ်ညှိပြီးတော့အခုပါပြောပါတော့စီတီစီနဲ့ဆိုဘာလို့လဲဆိုတော့ဖော်မယ်လီဘာမှမလုပ်ဘူးဒီဖော်မယ်လီကတော့ကျွန်တော်တို့ကကိုယ်ကလေးနဲ့ဆရာတပည့်ကတော့အဆက်အသွယ်တော့ရှိမှာပဲဒါပေမဲ့ရုံးလုပ်ငန်းဆိုင်ရာဌာနဆိုင်ရာဘာမှမလုပ်ဘူးကျွန်တော်တို့ညီငယ်ညီငယ်အဲ့ဒါလည်း လုပ်ငန်းပိုင်းဆိုင်ရာအားလုံးကိုကျွန်တော်ရှင်းတယ
်ရမုတက္ကသူကပဲကတိကနာတူဖြစ်တဲ့ဒွန်ဝီသစင်လိုင်းကလည်းအာနာရှင်အမြန်ဆုံးကြဆုံးစေခြင်းလို့ပြောပါတယ်
။ဒီလိုရွက်ချက်တင်ရောက်တဲ့အစိုးရကိုမတရားဆက်နေတဲ့အာနာသိမ်းပြီးတော့မှငါတော့အစိုးရပါဆိုပြီးတော့မှမတရားကိုယ့်အနေကိုတိစောက်ထားတဲ့အစိုးရကိုတော့လုံးဝလက်မခံပါဘူး။သူတို့နဲ့လည်းဘယ်တော့မှအဆူရှိမှာမဟုတ်ပါဘူး။ဟုတ်အဲ့ဒီအစိုးရဒါတော့အမြန်ကြဆုံးပါသေးတယ်လို့ကျွန်တော်တို့ဆန္ဒရှိပါတယ်။
ဆရာနာသိမ်းမှုစန့်ကြည်လမ်းပေါ်ထွက်ဆန္ဒပြပွဲတွေမှာစစ်ရုံအလို့သမားတွေလည်းရှေ့တန်းကနေပါဝင်နေကြတာပါ။စနပြအလုသမားတို့ရဲ့အစံကိုလည်းနားထောင်ကြည့်အောင်ပ
ါဒီကတော့ကျမတို့အလုသမားတွေကအများနဲ့ဖိနှိပ်ကံဘဝကနေနေလာခဲ့တဲ့အလုသမားတွေဖြစ်တယ်ပေါ့နော်ကျမတို့အဲ့လိုဖိနှိပ်ကံဆင်းသေးရနေပြီးတော့ COVID-19 ဝင်လာတော့ကလည်းကျမတို့အလုသမားတွေကမျိုးမျိုးသောပုံစံနဲ့ဖိနှိပ်ကံမှုဆက်ကြုံရတယ်အခုလိုမျိုး COVID-19 ရဲ့အခြေအနေလေးပြီးွားတာမဟုတ်ပဲနည်းနည်းငြိမ်သက်မှုချိန်မှာအလုသမားတွေအားလုံးကအားတွေပြန်တက်လာတယ်သူတို့ရဲ့လောကလာစာတွေရဖို့သူတို့ရဲ့ကျိုးစီးပွားတွေပို့ပြီးကောင်းလာဖို့သူတို့ရဲ့အခွင့်အရေးတွေပို့ပြီးကောင်းဖို့သူတို့မျှော်လင့်ပေမယ်ဆံပြောင်းလေးတဲ့အကြောင်းအရာကြီးမှာဖေဖော်ဝါရီ၁ရက်ရဲ့ကျွားလို့လုံသမားတွေရဲ့မျက်ရည်တွေကျွားလို့သမားတွေဝမ်းနဲ့ကြေကွဲနေတဲ့အရာတွေကျွားချုပ်ခဲ့ရတယ်။ဒါကျွားလို့လုံသမားတွေကလုံသမားတယောက်တည်းမဟုတ်ပါဘူး။လုံသမားကနောက်မှာမိကိုနေတဲ့ညီကိုမတွေအများကြီးရှိပါတယ်။ဒါကြောင့်ကျွားလို့လုံသမားကဒီစိတ်နာခြင်းအစိုးရအောက်မှာနေမယ်ဆိုရင်အခုကျွန်တော်တို့ဒီငငယ်တကာယဉ်ညွန့်နှံ့မှုတွေမလာတော့ကျွန်တော်တို့သိတယ်။လုံသမားတွေအရင်ကိုတို့တွေဒုက္ခတွေတောကတွေရောက်နေတောကတွေညားနေကြ။ဒါကြောင့်ကျွန်တော်တို့လုံသမားတွေကဒီအချိန်မှာတရောင်းတနေရပါဝင်ရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့အခုလိုမျိုးအလုသမားအများစုရဲ့စိတ်ဆန္ဒနဲ့အလုသမားအများစုကလမ်းပေါ်ထွက်တာဖြစ်ပါတယ်ဟုတ်
မြန်မာနိုင်ငံဟာ1962ခုနှစ်ဗိုလ်ချုပ်ကြီးနေဝင်အာဏာသိမ်းခဲ့ခြင်းကစလို့စစ်အုပ်ချုပ်ရေးစနစ်အောက်မှာဆယ်စုနှစ်တွေနဲ့ချီနေခဲ့ရတာပါ
ကျောင်းသားလူငယ်တွေဦးဆောင်ခဲ့တဲ့လူလူလှရှားမှုဟာလည်းအာဏာရှင်ရဲ့ပုံစံအမျိုးမျိုးနဲ့ဖြိုခွင်းနိုင်နေတာကိုခံခဲ့ရပြီးအဲ့ဒီနောက်နှစ်ပေါင်း30ကျော်ကြာမှနိုင်ငံရေးရပြည်ပြောင်းလဲမှုတွေတဖြည်းဖြည်းဖြစ်လာခဲ့တာပါဒီလိုပြုပြင်ပြောင်းလဲမှုတွေလုပ်နေတဲ့အချိန်ဒီမိုကရေစီနုနယ်တည်တဲ့အချိန်မှာပဲစစ်တပ်ကပြည်သူတွေရွေးကောက်တင်မြှောက်ထားတဲ့ဆိုရတရက်ကိုအာဏာနဲ
ဒီလိုရရတယ်သူတို့ရဆန်တော့ကိုမဲရီနဲ့လည်းပြခဲ့ပြီးပြီးကိုဗစ်ကာလမှာလည်းမချမယွန့်ဒီလိုမျိုးရှိနေထွက်ပြီးကြပါပြီဒါကြောင့်မလို့ဆေးအာဏာရှင်ကိုတိုက်ခေါ်ဖို့မြန်မာတပြည်လုံးကိုနိုင်ငံဟောင်းကမီဒီယာတွေအင်တာနက်ရှင်နဲ့ကွန်ပျူတာတွေအားလုံးကိုပါဝင်ကြပါလို့တိုက်တွန်းပါတယ်ငွေမျိုးကဆန္ဒပြမျိုးသမီးတူပြောသွားတာပါနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေအချိန်ရလာနေတ
ဆနာပြပွဲတွေကတော့ပုံစံမျိုးစုံနဲ့ဆက်ပြီးတော့အားကောင်းနေပါတယ်။တကနိခင်မျိုးဆက်တဲ့လူငယ်တွေကတော့အာနာရှင်ပြီဖက်ကအကြံဖက်နှိမ်နှင်းလာရင်တော့ဂျာကူအန်တူဘီဆေးအာနာရှင်စနစ်ကိုအပြေးတိုင်ပြတ်တုံးတဲ့အထိကြိုက်ပွဲဝင်သွားမယ်လို့ပြောဆိုနေကြတယ်ဆိုတာတင်ပြရင်းနေပဲ။ဒီသတင်းနဲ့မျိုးသမီးကဏ္ဍကိုကြည်မာပဲရနာဝင်ပြပါရှင်။ကျမကြည့်ပေးပါရှင်။
မျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါခနအခုတော့သတင်းအချင်းချုပ်ကိုကိုရဲမင်းထွန်းကတင်ပြပါမယ်။မနေ့တကြနေ့ကကျင်းပခဲ့တဲ့မြမအရေးကိစ္စကုလသမဂ္ဂလူခွင့်ရေးကောင်စီအထူးစည်းဝေးကမြမနိုင်ငံမှာအရသာအုပ်ချုပ်ရေးအမြန်ဆုံးပြန်လည်တည်ဆောက်ပေးဖို့နဲ့တောင်ဆန်းစုကြည်ကိုချက်ချင်းပြန်လုပ်ပေးဖို့တောင်းဆိုလိုက်ပါတယ်။ ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂအဖွဲ့ရုံးချုပ်မှာကျင်းပခဲ့တဲ့အဲ့ဒီအစည်းအဝေးကမြန်မာနိုင်ငံအတွင်းဥပဒေမဲ့ဖမ်းဆီးထိန်းသိမ်းခံရသူအလုံးကိုချွင်းချက်မရှိအမြန်ဆုံးပြန်လည်ပေးဖို့နဲ့ရွေးကောက်ခံအစိုးရပြန်လည်ဖွဲ့စည်းပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုမဲပခွဲပဲအတည်ပြုချမှတ်လိုက်ပါတယ်။ဖေဖော်ဝါရီလတရနေ့အာနာသိမ်းယူပြီးကတည်းကနိုင်ငံရေးက phansee mu re pilu la ni ba de aku lo nya chei ma taw phansee mu re chaung a mya pi thu re ja so yei thae lan mu re ne kolahala re pyan nan ni de ja mini nya ga be yang myo ta gita myo ma mi law mu phet paw ga ba de khmyar မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာနဲ့ပတ်သက်လို့တရုတ်နိုင်ငံကတစုံတရာပြစ်တင်ရှုတ်ချခြင်းမရှိတာကိုကန့်ကွက်တဲ့ဆန္ဒပြသူတွေကမဏိတုံးကရန်ကုန်မြို့တရုတ်တန်ယုံရှိမှာစုဝေးဆန္ဒပြခဲ့ကြပါတယ်။မကြာသေးခင်တုန်းကပဲအာဏာသိမ်းစစ်တပ်အတွက်မိပညာနဲ့ပစ္စည်းကရိယာအကူအညီတွေပါပေးပို့နေတဲ့ဆိုတဲ့သတင်းတွေအင်တာနက်လူမှုကွန်ရက်စာမျက်နှာတွေပေါ်မှာပြန့်နှံ့နေတာကြောင့်လည်းတရုတ်နိုင်ငံပေါ်ဆန္ဒပြသူတွေကပိုပြီးအာရုံစိုက်လာကြပါတယ်။လက်တလုံးအနာသိမ်းယူထားတဲ့မြန်မာစစ်တပ်ကမနေ့တောက်ကြနေတုန်းကအချင်းသား23,000ကျော်ကိုလူငင်းချမ်းသာကွင်းနဲ့ပြန်လွှတ်ပေးလိုက်ပါတယ်။တောင်ဆန်းစစ်ကြီးနဲ့ရွေးကောက်ခံကိုယ်စားလှယ်တွေကိုဖမ်းဆီးမှုတွေပြုလုပ်ခဲ့ပြီးစစ်တပ်အနာသိမ်းယူပြီးချိန်နောက်သတင်းပတ်တွေပြည်သူအများတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ဆန္ဒပြပွဲတွေဆင်နွှဲနေချိန်မှာအခုလိုအချင်းသားတွေကိုပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းနောက်ကိုစန့်ကျင်ဆန္ဒပြနေတဲ့မြန်မာပြည်သူတွေနဲ့တသားတည်းရှိကြောင်းဖော်ထုတ်ပြသတဲ့အနေနဲ့ဒါဇင်နဲ့ချီတဲ့ဖိလစ်ပိုင်လူမျိုးတွေကဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာတမုန်တီဆန္ဒပြခဲ့ကြပါတယ်။စစ်တပ်အာဏာသိမ်းယူထားတာကိုချက်ချင်းအဆုံးသတ်ပေးဖို့နဲ့အယသအဆွေရကိုအာဏာပြန်လွှဲပြောင်းပေးဖို့ကိုလည်းသူတို့ကတောင်းဆိုခဲ့ကြပါတယ
်။ဒါတော့သတင်းချင်းချုပ်ကိုကိုရဲမင်းထွန်းပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ။ကျွန်တော် VOA ရဲ့အစီအစဉ်တွေမှာအခုတလောကြည့်မယ်ဆိုလို့ရှိရင်ဒီသတင်းတွေလက်ရှိဖြစ်ပေါ်နေတဲ့အကြောင်းအရာတွေအရေးပေါ်အခြေအနေတွေကိုအထူးအလေးပေးပြီးတော့တင်ပြပေးနေတာဖြစ်ပါတယ်။ဒါကြောင့်မို့လို့တချို့ပုံမှန်ထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုခြံလက်ထားရတာအတွက်တောင်းပန်အပ်ပါတယ်ခင်ဗျာ။ VOA ရဲ့အစီအစဉ်တွေကိုနားဆင်လို့ရဆိုလို့ရှိရင်တော့ရေဒီယိုကနေနားဆင်မယ်ဆိုရင်လိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4483ညလိုင်းဒိုမီတာ48 kHz 6153ညကနေနားဆင်နိုင်လို့ Facebook စာမျက်နှာကလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာဒီကနေ့အစီအစဉ်ထုတ်လွှင့်ရမှုကတော့ဒေါခင်မျိုးသက်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Chelsea Mock ဖြစ်ပါတယ် VO ရဲ့အစီအစဉ်တွေကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာဒီ VO ရဲ့အစီအစဉ်တွေကိုနေ့စဉ်နေ့တိုင်းပုံမှန်ရေဒီယိုကနေပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်Thank you.
This program has come to you from the Voice of America, Washington.